Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်။ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် January 5ရက်အင်္ဂါနေ့ညပိုင်း 9:30 DC စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.25 နဲ့လိုင်းလာမီတာ 190 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒီမှာနှလုံးပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ဒီမှာအေးတန်နာကြပါရှင်။Saudi Arabia နိုင်ငံရဲ့မဟာမိတ်တွေနဲ့အတူ Kuwait နိုင်ငံက Iran နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်ပါတယ်။ထိုင်းနိုင်ငံမှာရဲတပ်ဖွဲ့ရဲ့ internet website အများပြားကို anonymous ဆိုတဲ့ hackers computer ထိုးပေါက်ဝင်ရောက်သူတွေကထိုးပေါက်တိုက်ခိုက်ပြီးတော့ထိုင်းနိုင်ငံရဲ့တရားရေးစနစ်ကိုဝေဖန်ရှုံချခဲ့ကြပါတယ်ရှင်။အခုလိုမျိုးနိုင်ငံတကာနဲ့ data တွင်သတင်းတွေကိုတော့ဒီညပိုင်းပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။ပြည်ထောင်စုငင်းချရဲ့ညီလာခံကို9ရက်တာကျင်းပမဲ့သတင်းမှကြားရဖို့ရှိတာကတော့
အခုလောလောဆယ်ကတော့ကျွန်တော်တို့ရေဘူးရသဘောထားနဲ့ပြောနိုင်မယ်။ရေဘူးရအပြည့်ဆိုလို့ရှိရင်ကျွန်တော်တို့လေးလာသူနေနဲ့ဒီကောလာမယ်ဆိုလို့ရှိရင်ပေါ့နော်ဒီတပွဲချင်းနေနေတော့ဒီတက်ရောက်နိုင်မယ်အနေထားတော့မရှိဘူးပေါ့ကျွန်တော်တို့ကတော့
မြင်ညွတ်တော်တိုင်းရနာလူမျိုးများ Federal Council UNFC ရဲ့အတွင်းရေးမှူးနှစ်ဦးထွန်းစောပါရှင်အပြည့်စုံကတော့မကြခင်ကြားရမှာပါဒါအပြင်တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းကွဲလို့တရုတ်နိုင်ငံသားတယောက်တေဆုံသွားတဲ့တဲ့ရင်ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကင်တပ် AA နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ခိုက်မှုတွေကြောင့်ဒေသခံတွေနေရက်စွန့်ခွာထွက်ပြေးနေကြရတဲ့တဲ့ရင်တွေနဲ့အတူမြောက်ကိုရီးယားဘက်ကမြန်မာနိုင်ငံနဲ့တဲ့ရင်ကုလူဆက်ဆံရေးပိုကောင်းလာဖို့လိုလားနေတဲ့အကြောင်းတွေကိုထုတ်လွှင့်ပေးသွားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရမှာပါခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမအေးတန်နာကျောင်းနဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
် Saudi Arabia နိုင်ငံရဲ့မဟာမိတ်တွေနဲ့အတူ Kuwait နိုင်ငံက Iran နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်လိုက်ပါတယ်အထင်ကရရှီယာဘာသာရေးခေါင်းဆောင်တူကို Saudi Arabia ကကွပ်မျက်လိုက်တာကြောင့် Iran နိုင်ငံမြို့တော် Tehran က Saudi တန်ယုံကိုဒေါသထွက်နေတဲ့ဆန္ဒပြသူတွေကဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်အပြီးမှာအခုလို Iran နဲ့ဆက်ဆံရေးဖြတ်တောက်လိုက်တာဖြစ်ပါတယ်ထီရမှာရှိတဲ့ကွဝိတ်တမန်ကြီးကိုဒီကနေ့ပြန်လည်ခေါ်ယူလိုက်တဲ့အကြောင်းနဲ့ sorry အစိုးရရဲ့လုံခြုံရေးအရဆောင်ရွက်မှုတွေအားလုံးကိုကွဝိတ်နိုင်ငံအနေနဲ့ထောက်ခံတဲ့အကြောင်းကွဝိတ်အစိုးရပိုင် KUN သတင်းဌာနကကြေညာသွားပါတယ်။ Saudi Arabia, Bahrain နဲ့ Sudan နိုင်ငံတွေက Iran နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်ခဲ့ပြီးတဲ့နောက်မှာကွဝိတ်နိုင်ငံကလည်းအခုလိုမျိုးလှုပ်ဆောင်မှုအဆုံးဖြတ်တာပါ။အရက်ဆော်ဘာများပြည်တော်စု UAE ကလည်း Iran နဲ့ဆက်ဆံရေးကိုတဆင့်နှိပ်ထားပါတယ်။ဒီလင်းနိုင်ငံစလုံးကအရက်အဖွဲ့ချုပ်အပဝင်နိုင်ငံတွေဖြစ်ကြပါတယ်။ Saudi နဲ့ Iran ကြားမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အာရဗ်ဖွဲ့ချုပ်ကလာမဲ့တင်းငရီနေမှာအထူးအစည်းအဝေးတစ်ရက်ကျင်းပဖို့ရှိပါတယ်။ Iran သမ္မတ Hassan Rouhani ကတော့ Saudi Arabia ရဲ့ဆက်ဆံရေးဖြတ်တောက်မှုကိုဝေဖန်ပြီးတော့ခုလိုလှုပ်ဆောင်ပြီးဘာသာရေးကောင်းဆောင် Sheikh Nima Al Nima ကိုကွပ်မျက်လိုက်တဲ့ Saudi ရဲ့ပြစ်မှုကိုဖုံးကွယ်လို့မရနိုင်ဘူးလို့ပြောဆိုထားပါတယ်။သူနဲ့အတူကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွေဆွေချက်တွေနဲ့ဖမ်းဆီးထားတဲ့အကျဉ်းသား46ယောက်ကို sorry အစိုးရက January 2ရက်နေ့ကအကွက်မြကြောင်းကြေညာလိုက်တာဖြစ်ပါရှင
်။ American ပြည်တော်စုမှာတနက်ကိုင်ကြမ်းဖက်မှုတွေကိုဟန်တားနိုင်မဲ့နီလန်တစ်တွေကိုသမ္မတ Barack Obama ဒီကနေ့ကြေညာဖို့ရှိနေပါတယ်။တနက်ကိုင်ဆောင်မှုတွေကိုထိန်းချုပ်ဟန်တားမဲ့နီလန်တွေနဲ့ပတ်သက်လို့သမ္မတ Imperial ကဒီကနေ့ကြေညာဖို့ရှိနေတာမှာဒီတနက်ကိုင်ဆောင်တဲ့သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပုံမတင်းကျပ်ဖို့နဲ့တနက်ရောင်းသူတွေအနေနဲ့လဲခွင့်ပြုချက်လိုင်စင်တွေရယူဖို့လိုအပ်မှာစတာတွေပါဝင်ပါတယ်။ဒါပြင်ပုံမထိရောက်တဲ့တနက်ကင်ဆောင်မှုဆိုင်ရာဥပဒေတွေပြဋ္ဌာန်းဖို့စိတ်ကျမ်းမာရေးဆိုင်ရာပြည်သူ့ဆောင်ရှမှုတွေပို့ပေးသွားဖို့နဲ့တနက်ကင်ဆောင်သူတွေအတွက်ပို့ပြီးတော့လုံခြုံစိတ်ချရတဲ့ဤပညာတွေကိုတိုးချဲ့သူတွေတနက်လှုပ်သွားဖို့ဆိုတာတွေပါဝင်ပါတယ်။အခုလိုဆောင်ရွက်မှုတွေကြောင့်လူအသက်များစွာကိုကယ်တင်နိုင်မှာလဲဖြစ်ပါတယ်။ဒီတနက်ကင်ဆောင်မှုကိုထိန်းချုပ်လိုက်တာကြဟာအကြမ်းဖက်တိုက်ခိုက်မှုအလုံးကိုတားဆီးနိုင်မှာမဟုတ်ပေမယ့်အသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်ပြီးတော့မိသားစုဝင်တွေဆုံးရှုံးမှုကနေဒီခံစားချက်တွေကိုလည်းယောနေစီမှာဖြစ်တယ်လို့ဒီတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့တရားဝင်မကြီးညာခင်မှာသမ္မတဥပမာကပြောဆိုသွားတာပါမကြသေးခင်ကပြုလုပ်တဲ့လူမှုစစ်တမ်းတွေမှာတော့ဒီလက်နက်ဝယ်ယူဖို့ကြိုးစားသူတွေအပေါ်နောက်ခံရာဇဝင်စစ်ဆေးမှုတွေကိုတင်းကျပ်ဖို့ကိစ္စကိုထောက်ခံတဲ့အမေရိကန်နိုင်ငံသားတွေပိုများပြားလာတာကိုတွေ့ရပါတယ်။ဒါပေမဲ့လက်ရှိတနက်ပိုင်းဆိုင်ထားသူများပြားကတော့တနက်ကင်ဆောင်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတာဟာသူတို့ရဲ့ဖွဲ့စည်းပုံမှာအချိန်ခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ယူဆနေကြတာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောင်900ရာခိုင်နှုန်းနီးပါးဈေးကျပြီးတော့ကမ္ဘာတစ်လောကဈေးကွက်တွေပါလိုက်ပြီးတော့ဈေးတွေကျကုန်တယ်နောက်တစ်ရက်မှာတော့အတက်အကျသိမ့်မြန်နေတဲ့တရုတ်အစုရှယ်ယာဈေးကွက်တွေမှာဈေးငြိမ်နဲ့ပိတ်သွားခဲ့ပါတယ်။ ရှန်ဟိုင်းနဲ့ရှန်ဇန်မြို့တို့မှာအင်္ဂါနေ့မှာဈေးများကြီးအနေနဲ့ဈေးကွက်ဖွင့်ပြီးတော့နောက်ပိုင်းမှာနေ့ရာဂိုင်းတော့ထက်ကျခဲ့တာပါအင်္ဂါနေ့ဈေးကွက်ပိတ်ချိန်မှာတော့တနင်္လာနေ့ကပိတ်သွားတဲ့ဈေးနဲ့၃ရက်တမ၃ရာဂိုင်းတော့အတွင်းမှာပဲရပ်ပြီးတော့ဈေးကွက်ပိတ်သွားတာပါ တနင်္လာနေ့ဈေးကြီးကျယ်ကြလို့တာဝန်ရှိသူတွေရှယ်ယာရောင်းဝယ်တွေပိတ်ထားခဲ့ရပါတယ်။ဂျပန်နိုင်ငံကနီကေးအညွန်ငယ်ကတနင်္လာနေ့မှာ၃ရာဂိုင်းတော့ကျဆင်းပြီးတော့အင်္ဂါနေ့မှာတော့အစောပိုင်းမှာနည်းနည်းပြန်တက်ခဲ့ပေမဲ့ဈေးကွက်ပိတ်ချိန်မှာ၃ရာဂိုင်းတော့ဈေးကျပြီးတော့ဈေးပိတ်သွားပါတယ်။ဟောင်ကောင်မှာဟွန်ဆန်အညွန်ငယ်ကအစောပိုင်းမှာတက်ပေမဲ့မွန်လွဲပိုင်းမှာတော့ပြန် တိတက်သမား600ခိုင်နှုန်းဈေးကျပြီးတော့ Nasdaq အညွန်ကရ200ခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်။ဥရောပဈေးကွက်တွေမှာလည်းထိခိုက်ခဲ့ရပြီးတော့ Germany မှာ DAX အညွန်ကရ400ခိုင်နှုန်းကျော်ကျဆင်းသလို London က Financial Times အညွန်ကရ200ခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်။ဒီကမ္ဘာလုံးမှာအစိုးရရေထုတ်ရောင်းတာကတရုတ်နိုင်ငံရဲ့အားရစရာမရှိတဲ့ကုန်ထုတ်လုပ်မှုအစီရင်ခံစာတွေထဲမှာနောက်ဆုံးအစီရင်ခံစာထပ်ထွက်လာလို့ပါ။အဲ့ဒီအစီရင်ခံစာဟာတရုတ်စီးပွားရေးဖွံ့ဖြိုးမှုကျဆင်းနိုင်ရဲ့တက်တယ်လို့ယင်းနှိမ့်ညွန့်နယ်သူတွေကမြင်ပါတယ်။တရုတ်ကကမ္ဘာမှာဒုတိယအကြီးအမားဆုံးစီးပွားရေးကိုပိုင်ဆိုင်ထားပြီးတော့တခြားနိုင်ငံတွေအဓိကအားထားရတဲ့ဈေးကွက်လည်းဖြစ်တာပါ။ရေနံစိမ်းဈေးတွေလည်းအတော်မတိမငြိမ်ဖြစ်နေပါသေး။အကြီးကရေနံထုတ်နိုင်ငံတွေဖြစ်တဲ့ Saudi Arabia နဲ့ Iran နိုင်ငံတို့အကြားတင်းမာမှုမြင့်မားလာနေတာကြောင့်လောင်စာရောင်းအားလျှော့ချနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေဖြစ်ကြပြီးတော့စီးဈေးတွေတက်သွားပါသေးတယ်။နောက်တော့လည်းစီးပွားရေးဖွံ့ဖြိုးမှုနှေးကွေးတာကြောင့်လောင်စာဝယ်လို့အားလျော့ချနိုင်တယ်လို့ယင်းနှိမ့်ညွန့်နယ်သူတွေကစိတ်ပူပြီးတော့ဈေးတွေပြန်ကျသွားခဲ့ပါသေးရှင်
။ကလေးငယ်အများစုပါဝင်တဲ့လူသေးလောင်းရှစ်လောင်းတဲ့မနေ့ကိုတူရကီနိုင်ငံ Aegean ကမ်းလွန်မှာရှာတွေ့ခဲ့တယ်လို့ဒိုဂန်သတင်းဌာနကပြောဆိုပါရဲဂရိနိုင်ငံ Lost Boss ချွန်းကိုလှိနှက်ဖြက်ကူးစင်မှာလှိမောက်သွားတာဖြစ်တယ်လို့တူရကီသတင်းမှာဖော်ပြထားပါရဲဒီကနေ့မနေ့9နာရီလောက်ကအေယာဗလစ်ခရိုင်ထဲမှာဒီအယုတ်လောင်းနေကိုတူရကီကယ်ယိုရန်ဆောင်တပ်ဖွဲ့ကရှာတွေ့ခဲ့တာပါနောက်ထပ်ရှာဖွေကယ်ဆယ်ရေးလုပ်ရမှာလူရှိဦးကိုကယ်တင်နိုင်ခဲ့ပြီးအဲ့ဒီလေပေါ်မှာ22ဦးပါဝင်တယ်လို့ဒိုဂန်သတင်းဌာနကပြောပါရဲခင်ဗျာ
UA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အသံကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ထိုင်းနိုင်ငံမှာရဲတပ်ဖွဲ့ရဲ့ internet website အများအပြားကို anonymous ဆိုတဲ့ hacker ကွန်ပျူတာထိုးပေါက်တိုက်ခိုက်သူတွေကထိုးပေါက်ဝင်ရောက်ပြီးတော့ထိုင်းနိုင်ငံရဲ့တရားရေးစနစ်ကိုဝေဖန်ရှုံချခဲ့ပါတယ်။ Failed law မတရားတဲ့ဥပဒေ we want justice တရားမျှတမှုကိုကျွန်ုပ်တို့လိုလားတဲ့ဆိုတဲ့စာသားတွေကို blame hacker group ဆိုတဲ့အဖွဲ့နာမည်တွေနဲ့ website တွေမှာအစားထိုးစာတမ်းထိုးထားပါတယ်။Blink Hacker Group ဟာမြန်မာအစိုးရဌာနတချို့နဲ့မြန်မာမီဒီယာတွေကိုမကြာခဏထိုးပေါက်တိုက်ခိုက်လေရှိတဲ့မြန်မာ hacker အဖွဲ့ဖြစ်ပါတယ်။ထိုင်းနိုင်ငံမှာဗြိတိသျှခီးသွားနှစ်ဦးကိုတပ်ဖြတ်မှုနဲ့မြန်မာရွှေ့ပြောင်းလုပ်သားနှစ်ဦးကိုတည်တံ့ချလိုက်တဲ့တရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ထိုင်းရဲတပ်ဖွဲ့ရဲ့ကွန်ပျူတာစနစ်ကိုထိုးပေါက်တိုက်ခိုက်တာလားဆိုတာစုံစမ်းနေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံတကာကကွန်ပျူတာထိုးပေါက်တိုက်ခိုက်သူတွေကထိုင်းရဲတပ်ဖွဲ့ရဲ့ website 14ခုကိုသူတို့ထိုးပေါက်တိုက်ခိုက်ခဲ့တယ်လို့ Facebook စာမျက်နှာမှာပြောထားပါတယ်။သူတို့ပြောတဲ့ website 14ခုထဲမှာကိုကူကဒီနေ့ဝင်လို့မရပါဘူး။ထိုင်းရဲတပ်ဖွဲ့ကလည်းသူတို့တွေဒီကနေ့တိုက်ခိုက်ခံရတယ်လို့အတည်ပြုသွားပေမဲ့လည်းအများပြည်သူကြည့်ရှုလို့ရတဲ့စာမျက်နှာတွေမှာတော့သူတို့ရဲ့လှုပ်ဝဲအချက်လက်တွေရောက်နေတာမတွေ့ရဘူးလို့ပြောပါတယ်။သူတို့ကကျွန်တော်တို့ရဲ့လှုပ်ဝဲအချက်လက်တွေခိုးယူလိုက်နိုင်အောင်လို့မတော်ကြဘူးလို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။website တွေကိုတိုက်ခိုက်မှုကတင်းနေလာနေတဲ့ကစတင်တာဖြစ်ပြီးတော့အင်္ဂါနေ့ညနေပိုင်းအထိတချို့ website တွေမှာသူတို့ထိုးထားတဲ့စာတမ်းတွေမြင်နေရတော့မှာပဲ။အမဲရောင် website စာမျက်နှာပေါ်မှာအဖြူရောင်မျက်နှာဖုံး #boycott thailand ထိုင်းကိုတရေမောက်ချဆိုတဲ့စာရမ်းတွေလည်းတွေ့ရပါတယ်။ British အနိုင်ငံသား2ဦးကိုတတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထိုင်းနိုင်ငံကော်စမွေတရားရုံးကမြန်မာရွှေ့ပြောင်းအလုပ်သမား2ဦးကိုတည်တံ့ချမှတ်ခဲ့ပြီးမှတော့မြန်မာတွေဘက်ကဆန္ဒပြမှုတွေကြဲကြဲပြင်းပြင်းလှုံ့ဆော်နေကြတာဖြစ်ပါတယ်ရှင်။
တရုတ်မြန်မာနယ်စပ်မှာမြေမြုံမိုင်းပေါက်ခဲ့ပြီးတရုတ်နိုင်ငံသားတဦးထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်တရုတ်ကမြန်မာဘက်ကိုတရားဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့မြေမြုံမိုင်းတစ်လုံးပေါက်ခဲ့ပြီးလူတဦးဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟွာချွန်ရင်းကပြောဆိုပြီးဘယ်နေရာမှာပေါက်ကွဲခဲ့တယ်လဲဆိုတာကိုတော့ပြောမသွားပါဘူးဒီအခြေအနေပေါ်မှာတရုတ်အနေနဲ့အလွန်မင်းစိုးရိမ်မကင်းရှိနေပြီးဒါကိုနောက်ထပ်စုံစမ်းမှုတွေလုပ်သွားမယ်လို့တော့တရုတ်ပြောခွင့်ရသူကသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်ဒီဖြစ်ပျက်ပေါ်မြန်မာဘက်ကိုတရားဝင်စာပို့ကန့်ကွက်ထားပြီးတော့နောက်ထပ်အလားတူဖြစ်ရမျိုးတွေထပ်မဖြစ်စေဖို့နဲ့မြန်မာဘက်ကပြည်ပခါတွေကြောင့်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်မထိခိုက်ဖို့သတိပေးတောင်းဆိုထားတယ်လို့လည်းသူကသတင်းတောက်တွေကိုပြောသွားပါတယ်တရုတ်နဲ့မြန်မာနယ်စပ်မှာမြန်မာစစ်တပ်နဲ့မြန်မာတိုင်းရင်းသားတပုံတွေကြားတိုက်ပွဲတွေကြောင့်နယ်စပ်တစ်လျှောက်မတည်မငြိမ်ဖြစ်နေတဲ့အခြေအနေအခုလိုတရုတ်နိုင်ငံသားတွေထိခိုက်ဒဏ်ရာရတဲ့အခြေအနေတွေကိုတရုတ်ဘက်ကမကြာခဏကန့်ကွက်မှုတွေရှိနေပြီးနယ်စပ်ဘက်မှာတင်းမာမှုအချို့ရှိခဲ့ပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ရင်းကတရုတ်ဆောက်လုပ်ထားတဲ့လူလုံကျွန်းပေါ်မှာတရုတ်လေရင်ဒဇင်ပထမဦးဆုံးဆင်းသက်ခဲ့တာကြောင့်တရုတ်နဲ့ဒေသရင်းအင်းဒီဂျင်းနိုင်ငံတွေကြားမှာတင်းမာမှုတွေတိုးလာနေပါတယ်။ Spotlight ကျွန်းစုတွေက Fiery Cross ကျွန်းမှာအရက်ဖက်သုံးလေရင်ဒဇင်ဆင်းသက်ခဲ့တာဖြစ်ပြီးတော့ဒီကျွန်းစုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ Taiwan, Vietnam, Philippine နိုင်ငံအပါအဝင်အာရှ Pacific နိုင်ငံတွေကြားသူပိုင်ကိုပိုင်အငင်းပွားနေကြတာပါ။တရုတ်နိုင်ငံရဲ့လောရက်တွေနဲ့ပတ်သက်လို့ဗီယက်နမ်နိုင်ငံကအတန်တမန်ရေးအရကန့်ကွက်ထားပြီးတော့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကလည်းအလားတူလှုံ့ဆော်သွားဖို့အစီအစဉ်နေရလို့ပြောပါတယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းလေတဲ့အခြေစိုက်စကန်တခုမှဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုလှုံ့ဆော်ခဲ့တဲ့စစ်သွေးကြော6ဦးသေဆုံးသွားပြီလို့အိန္ဒိယကာကွယ်ရေးဝန်ကြီးကပြောပါတယ်။ပါကစ္စတန်နယ်စပ်သားကပတန်ကော့မြို့မှာရှိတဲ့ဗျူဟာကျအခြေစိုက်စကန်ကိုဘေးကင်းလုံခြုံစွာသွားဖို့ရက်ဆက်လှုံ့ဆော်နေတာအခုထိမပြီးသေးပါဘူးခင်ဗျာ။
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမအေးတနာကျော်နဲ့ကိုအောင်အောင်တို့ကပြောပြပေးသွားတာပါ။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းပောက်ကွဲပြီးတရုတ်နိုင်ငံသားတယောက်ဒဏ်ရာရသွားခဲ့တာနဲ့ပတ်သက်ပြီးတော့တရုတ်အစိုးရကမြန်မာနိုင်ငံဘက်ကိုအင်္ဂါနေ့ကတရားဝင်ကန့်ကွက်လိုက်ပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီဖြစ်ရပေါ်မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။အခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နဲ့မြန်မာနိုင်ငံနယ်စပ်နယ်နိမိတ်အမှတ်တိုင်အမှတ်118နာကတရုတ်နိုင်ငံဘက်အချမ်းမှာပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကမြေမြုံမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီပောက်ကွဲမှုကြောင့်တရုတ်နိုင်ငံသားတယောက်ဒဏ်ရာရသွားခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချွန်ရင်းကအင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားသွားပါတယ်
根据我们的了解呢 ,1 月3日确实有一名中方
人员。အခုချိန်ထိကျွန်မသိရတဲ့လောက်ကတော့တရုတ်မြန်မာနယ်စပ်မှာဇန်နဝါရီလ3ရက်နေ့ကဖြစ်ခဲ့တဲ့မြေမြုံမိုင်းပောက်ကွဲမှုကြောင့်တရုတ်နိုင်ငံသားတယောက်ဒဏ်ရာရသွားခဲ့ပါတယ်။အခြေအနေကိုနောက်ထပ်စုံစမ်းမှုတွေလုပ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးအထူးပဲစိုးရိမ်နေဆိုတာကိုလည်းကျွန်မတို့ပြောထားပါတယ်။တရုတ်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်စာပေးပို့ထားပြီးဖြစ်ပါတယ်။ဒါအပြင်အနာဂတ်မှာအလားတူဖြစ်ရမျိုးတွေရှောင်ရှားနိုင်မှုအတွက်မြန်မာနိုင်ငံအနေနဲ့ထိထိရောက်ရောက်လှုံ့ဆော်မှုနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီစဉ်တွေကိုအနေရဖြစ်စေတဲ့ပဋိပက္ခတွေမဖြစ်အောင်ကာကွယ်ဖို့တရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်
။တရုတ်နဲ့မြန်မာနယ်စပ်ကတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကိုထိန်းချုပ်ဖို့အတွက်မြန်မာအစိုးရအနေနဲ့ထိထိရောက်ရောက်ကိုင်တွယ်ဖြေရှင်းဖို့တရုတ်အစိုးရဘက်ကအရင်ကလည်းထပ်ခါတလဲလဲတောင်းဆိုနေကြတာဖြစ်ပါတယ်။အခုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကတော့ VOA ကိုအခုလိုပြောပါတယ်
။ဒီလိုလေးဟိုကျွန်တော်တို့ဒီနေ့ပေါ့နော်။ဟိုကျွန်တော်မြန်မာတန်ယုံကတာမင်းဟိုချူချူဆိုးကိုပြုတ်ခဲ့နေပြီးတော့သူအာရှရေးရာဌာနဒုတိယအင်ဂျင်နီယာချုပ်ပေါ့။မစ္စတာချန်ဟိုင်းဆိုတာကနေပြီးတော့အမှန်တကယ်တော့ဟိုဒီတယ်လီဖုန်းနဲ့ဆက်တယ်ပြီးတော့ကျွန်တော်တို့ဟိုတာမင်းကြီးကိုပြောပါလေ။နော်ပြောရတဲ့ဥစ္စာကတော့ဒီမြန်မာပြည်ရဲ့မေဂါဒေတာမှာဒီမတော်တဆမှုဖြစ်ပွားခဲ့တယ်ပေါ့လေ။ဇန်နဝါရီ3ရက်နေ့မှာဒါဒီဘက်ကအဖွဲ့တစ်ဖွဲ့ကဒီကုချင်းဒေတာကိုတွားတဲ့အခါမှာနောက်ကနေပြောတဲ့အတိုင်းနဲ့နည်းနည်းမှတ်တယ်118နားမှာလဲနော်။ဒါသူတို့ပြောပေါ့လေ။ကျိုးကချန်ဒီတဲ့နေရာအကွာမှာ120အကွာမှာပေါ့လေ။နော်သူတို့မိုင်းပုတ်ပေါက်ကြရယ်နော်တရုတ်ဒီလိုဒီထိုင်ရတယ်ဆိုပြီးတော့ကျွန်တော်တို့မြန်မာတိုင်းရင်းကတာဝန်ကြီးကိုပြောပါလေ
မြန်မာဆိုးရအနေနဲ့ဒီကိစ္စကိုအရင်ဆုံးမှန်မှန်ဆိုတာကိုအတီးပြုတ်ချက်ရယူနိုင်ဖို့လှုံ့ဆော်နေတယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်အဲ့တော့ဟိုကျွန်တော်တို့ကတော့ဒီတာဝန်ကြီးပြောတဲ့အစားကို ဟိုဒီကံမီးရကျွန်တော်တို့ဟိုဆက်ပြီးတော့ပြကြရတဲ့အတွက်ဒါကျွန်တော်တို့ညာနဲ့ပတ်သက်ပြီးတော့မှန်မှန်နော်တကယ်ဖြစ်မဖြစ်ဆိုတဲ့အစားလေးကိုကျွန်တော်ကာကွယ်ရေးဝန်ကြီးဌာနကိုဆက်မေးလိုက်ပါတယ်နော်ဒါတော့ကာကွယ်ရေးဝန်ကြီးဌာနလမ်းမေးထားတယ်ဒါပေမဲ့လက်ရှိအခြေကြီးတော့ဘာမှကျွန်တော်တို့ဟိုအတူကြီးလို့မရသေးဘူးပေါ့လေနော်ကာကွယ်ရေးဝန်ကြီးဌာနနေပြီးတော့အတူကြီးချက်ရလို့ရှိရင်ဒါတကယ်ဖြစ်သလားတကယ်မဖြစ်ဘူးလားနော်အလားဒီအလေးကိုကျွန်တော်တို့ကဒီလိုတက်ကိုပြန်ပြီးတော့အကြောင်းပြန်ပါလာနော်အခုလောလောဆယ်မှာတော့ဒီကနပြန်ပြောတဲ့နေအလားပြည်ယုံကြီးကန့်ကွက်တယ်ဆိုတဲ့သဘောမျိုးတော့မဟုတ်ပါဘူးနော်သူတို့ကတော့တုံးနဲ့တုံးလုံးကတော့ဒါမြန်မာပြည်ဥပဒေမှာနော်ဒီမတော်တဆမှုဖြစ်တယ်လို့တို့အနေနဲ့ဒီလိုပဲဖြစ်နေဆိုပြီးတော့ကျွန်တော်တို့ကိုဆက်ပြေလာတာပ
ါဒါပြင်ဇန်နဝါရီလ၂ရက်နေ့ကလည်းတရုတ်မြန်မာနယ်စပ်ကမြန်မာဘက်ချမ်းမှာအမြောက်ဆန်ထိမှန်ပြီးမြန်မာနိုင်ငံသားတို့ဒဏ်ရာရသွားတာကြောင့်တရုတ်နိုင်ငံဘက်ချမ်းကဆေးရုံတစ်ခုမှဆေးကုသမှုခံယူနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှရေးရာဒုညွန်ချုပ်ကတရုတ်နိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးကိုအတည်ပြုခဲ့တယ်လို့လည်းပြောပါတယ်။မကြာသေးခင်ကာလတွေအတွင်းမြန်မာစိုးရတက်တွေဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တည်းအတွင်းအဲ့ဒီတိုက်ပွဲတွေကြောင့်မြန်မာနိုင်ငံသားထောင်ပေါင်းများစွာတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟာချူရင်ကတော့တရုတ်နဲ့မြန်မာနယ်စပ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိဖို့အတွက်မြန်မာနိုင်ငံအနေနဲ့တရုတ်နဲ့အတူလက်တွဲလှုပ်ဆောင်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒီကနေ့မတ်လတုန်းကတော့မြန်မာဘက်ကဘုံစံဒီတရုတ်နိုင်ငံဘက်ချမ်းကိုကျခဲ့လို့တရုတ်နိုင်ငံသား၅ယောက်တည်ဆုံးခဲ့တဲ့အတွက်တရုတ်အစိုးရဘက်ကအကြီးအကျယ်ဒေါသထွက်ခဲ့ပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင် VOA ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားအစိုးရအနေနဲ့မြန်မာနိုင်ငံတွင်2015ရွေးကောက်ပွဲမဲရလာနဲ့နှောင်တက်လာမဲ့အစိုးရတဲ့အနေနဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးနိုင်မယ်လို့အလေးအနက်ယုံကြည်ပါကြောင်းမြောက်ကိုရီးယားတမ္မတ်ကပြောကြားခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီကပြောပါတယ်မြောက်ကိုရီးယားနိုင်ငံနဲ့မြန်မာနိုင်ငံကြားသတင်းကူးလူဆက်ဆံရေးပုံမကောင်းမွန်လာစေဖို့နဲ့မြောက်ကိုရီးယားရဲ့ပဂတိအခြေအနေကိုမြန်မာစာနယ်ဇင်းသမားတွေလာရောက်လေ့လာစေလိုကြောင်းကိုလည်းမြောက်ကိုရီးယားဘက်ကဖိတ်ကြားခဲ့တယ်လို့ပြောပါတယ်သူမုံကဆက်သွယ်မြင်းမြန်တင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံအတွင်း2015ရွေးကောက်ပွဲအလွန်အစိုးရတစ်ဖွဲ့နိုင်တဲ့အထိအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့ပြီးတဲ့နောက်2016ခုနှစ်မှာတက်လာမဲ့အစိုးရတစ်အပေါ်မြောက်ကိုရီးယားအစိုးရဘက်ကအကောင်းမြင်တဲ့အကြောင်းမြောက်ကိုရီးယားတမ္မတ်ကြီးနဲ့မြန်မာစာနယ်ဇင်းကောင်စီတာဝန်ရှိသူတွေတွေ့ဆုံစဉ်ပြောကြားခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီဘက်ကပြောပါတယ်အစိုးရတစ်အနေနဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးနိုင်မယ်လို့မြောက်ကိုရီးယားဘက်ကယုံကြည်ကြောင်းမြန်မာစာနယ်ဇင်းကောင်စီရဲ့မေးမြန်းချက်ကိုပြောဆိုခဲ့တယ်လို့တွေ့ဆုံခဲ့စဉ်မှာပါဝင်ခဲ့တဲ့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ်
ဆိုတော့နာမည်သွားနေတဲ့ဟိုဆက်ဆံရေးကဘယ်လိုမျိုးရှိနိုင်မလဲပေါ့နော်ဒီကြရဲစနေတော့ကတော့ဒီကြတဲ့ကောင်ကမြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုသူတို့ကနေစားကြတယ်ပေါ့နော်အဲ့ဒီဟာကိုဒီကတာပြောတယ်လောလောဆယ်မှာတော့ပြည်ဝင်ဖွဲ့စည်းတာတော့ဘာလို့အဲ့ဒီအဖြစ်နေရောက်သေးတယ်နဲ့မလာနောက်ပိုင်းမှာသူကဖွဲ့စည်းတဲ့နောက်ပိုင်းမှာဆက်ဆံရေးဟိုဆက်ဆံရေးပုံပေါ်နေတဲ့အခါမျိုးပြောတယ်
ဒါအပြင်မကြသေးခင်နှစ်ပိုင်းကမှမြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံကြားနှစ်နိုင်ငံတန်တမန်ဆက်ဆံရေးပြန်လည်စတင်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကမြန်မာနိုင်ငံနဲ့နှစ်နိုင်ငံကြားအရင်တုန်းကလိုသတင်းဌာနတွေမြန်မာနိုင်ငံမှာအခြေစိုက်ပြီးတော့နှစ်ဖက်သတင်းအချက်အလက်ဖလှယ်နိုင်ရေးအကြံပြုချက်တွေကိုလည်းစိတ်ဝင်စားတယ်လို့မြန်မာစာနယ်ဇင်းကောင်စီကပြောပါတယ်။အ
လီကသူတို့ဘက်ကဟို appointment ယူပြီးတော့တွေ့တာသူတို့လာရင်းကိစ္စတော့ကောင်စီအပြစ်ပြန်ဖော်တာလည်းပါတယ်ပေါ့နော်။နောက်ဆုံးတော့ New Year သူတို့ရဲ့ကောင်းကောင်းချင်းရောင်းရဲ့တိတ်နှစ်တိတ်ကူဟိုနောက်ဆုံးဆက်တာပြောရတာလေအားလုံးနဲ့ဆက်နေတာပါ။တော်နမဆက်ဆိုင်ရင်းလည်းပြန်ကြည့်နေပြီဒီ KCN ရဲ့ information တွေအဲ့လိုဟာမျိုးတွေဖွင့်ဖို့စီစဉ်ရှိသားလို့မျိုးတော့သူကကောင်းတဲ့အကြံပြုချက်ပါလို့ပဲပြောတာ။အရင်ကနှစ်ပြင်းတော့၃ပြင်း၂ပြင်းလောက်နေဆုံးပြည့်ပြီလေ
။မြောက်ကိုရီးယားတန်မတ်ဘက်ကမြောက်ကိုရီးယားအစိုးရဘက်ကနိုင်ငံတွင်းမှာစာနယ်ဇင်းကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတော့သတင်းလွတ်လပ်စွာစီစဉ်ခွင့်ကိုစင်စါစနစ်နဲ့ပိတ်ဆို့ထားတယ်ဆိုတဲ့မြောက်ကိုရီးယားနိုင်ငံရဲ့ပကတိအခြေအနေကိုလည်းမြန်မာစာနယ်ဇင်းသမားတွေကိုယ်တိုင်လာရောက်စေလိုတဲ့အကြောင်းမြောက်ကိုရီးယားတန်မတ်ဘက်ကဖိတ်ကြားခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ
်။တန်မတ်ကြီးကသူကတော့ဖိတ်တာပေါ့နော်သူတို့လာကြည့်ပါပေါ့နော်လာကြည့်ပါဆိုတာလေလာလေကိုဖိတ်နေတယ်ပေါ့။တခြားနိုင်ငံသားနာမည်မီဒီယာတွေရေးနေတယ်လို့မြောက်ကိုရီးယားနိုင်ငံကအဲ့လိုကွန်မန့်အော်မက်ဂျန်မီရဲဖိနေမှုတွေများတယ်လို့ဒီရဲ့အသွင်းနေရတယ်အဲ့ဒါလေးမျိုးတွေမဟုတ်ဘူးဆိုတဲ့ဟာကို ကိုယ်တိုင်းမျက်စိနဲ့မြင်တွေ့တော့ပြန်ကြည့်သွားမှာပေါ့နော်အဲ့ဒီသဘောမျိုးနဲ့သူတို့ပြိုက်တာသူတို့ကတော့အဆင်ပြေတဲ့အချိန်မှာဒီဘက်ကအဆင်ပြေတဲ့အချိန်သူတို့စီစဉ်တယ်လို့ပြောပါတယ်လို့တော့ဟိုဘက်ကလည်းမင်းပြောတဲ့ဒရမ်းမှာအရင်ဆက်တိုင်းကြီးတွေပြည့်ပြီးတော့အများကြီးတိုးတက်လာကြတာပဲဖြစ်ပါလေဟိုဘက်မှာအမေရိကန်ကအစိုးရထုတ်ပြန်တာလည်းသတင်းမီဒီယာအားဖြင့်ရှိတာလေ
မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့ဟာ1984ခုနှစ်ကနေစလို့နှစ်နိုင်ငံတန်တမန်နေခန့်အပ်ပြီးတော့နှစ်နိုင်ငံတန်တမန်ဆက်ဆံရေးစတင်ခဲ့တာပါဒါပေမဲ့လို့1983ခုနှစ်မြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တဲ့တောင်ကိုရီးယားတံတားနဲ့ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားဘက်ကဘုံခွဲလုံးကြံတိုက်ခိုက်ခဲ့ပြီးတဲ့နောက်တန်တမန်အဆက်အသွယ်ကိုမြန်မာဘက်ကဖျက်တောက်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့2009ခုနှစ်ဧပြီလကမှမြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားနှစ်နိုင်ငံတန်တမန်ဆက်ဆံရေးပြန်လည်စတင်ခဲ့ပြီးတော့မြန်မာနိုင်ငံမှာမြောက်ကိုရီးယားတန်ယုံဖွင့်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့မြောက်ကိုရီးယားအကြားဆက်ဆံမှုတွေနဲ့ပတ်သက်လို့အမေရိကန်အပါအဝင်အနောက်နိုင်ငံအတော်များများကတော့စိုးရိမ်မကင်းစောင့်ကြည့်မှုတွေရှိနေပါတယ်အထူးသဖြင့်နှစ်ဖက်စစ်တပ်ဆက်ဆံရေးနဲ့လက်နက်အယောင်းဝယ်ကိစ္စတွေကိုလည်းစောင့်ကြည့်နေတာဖြစ်ပါတယ်တစ်ချိန်တည်းမှာလည်းမြန်မာနိုင်ငံရဲ့အပြောင်းလဲမျိုးမြောက်ကိုရီးယားဘက်ကအတူယူစေလိုကြောင်းကိုလည်းအမေရိကန်အစိုးရတန်တမာနေဘက်ကတိုက်တွန်းမှုတွေရှိခဲ့ပါတယ်ရှင
်မဆူမမရှင်သောတာရှင်များရှင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရင်းမှုအဖွဲ့အစည်းအဝေးကိုဒီကနေ့ကျင်းပခဲ့ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးတဘောတူစာချုပ် NCA ကိုပါဝင်လက်မှတ်မထိုးထားတဲ့အဖွဲ့ဆယ်ဖွဲ့ကိုဖိတ်ကြားဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါအပြင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုအနည်းဆုံး5ရက်ကျင်းပဖို့ကိုလည်းဆုံးဖြတ်ခဲ့ပါတယ်။တင်ပြပေးဆောင်ကိုတော့ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရဲ့ဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့အစည်းအဝေးကိုဒီနေ့မနက်9နာရီခွဲကနေညနေ9နာရီလောက်ထိကျင်းပခဲ့ပြီးအစည်းအဝေးကို UPDJC ရဲ့ဒုဥက္ကဋ္ဌအဖွဲ့ဝင်တွေဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်း၊ဘရိုစောဂွေထူးဝင်းနဲ့ဦးတူဝေတို့ပါဝင်တက်ရောက်ခဲ့တယ်လို့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌဦးသိန်းစော်လည်းပါဝင်တက်ရောက်ခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့ NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ကြားခံရပြီးလက်မှတ်မထိုးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့9ဖွဲ့အပါအဝင်10ဖွဲ့ကိုပြည်ထောင်စုငင်းချမ်းရေးညီလာခံမှာဖိတ်ကြားဖို့ဆုံးဖြတ်ခဲ့တယ်လို့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ
်ဒီဆွေးနွေးပွဲမှာဒီလက်မှတ်ရေးထိုးတာပြင်မရှိတဲ့တိုင်းသာလက်နက်ကိုင်9ဖွဲ့ရှိတယ်အဲ့ဒါအပြင်ကို UNCWMLU အဲ့ဒါ၃ဖွဲ့အပါအဝင်စုစုပေါင်း10ဖွဲ့ကိုအကျဉ်း50တည်းမပူတဲ့ပေါ့လေသူပြကြထားသူများအနေနဲ့တယောက်ဖို့ဆိုတာကိုလည်းဒီနေ့ဆုံးဖြတ်ပြီးတော့အဲ့ဒါကိုလည်းဒုတိယဥက္ကဋ္ဌ၃ဖွဲ့ဖြစ်တဲ့ဦးအောင်မင်းရဲ့စောက်ွက်ထူဝင်တဲ့ဦးသူရတို့လက်မှတ်ထိုးပြီးဖိနေရဆိုတာကိုလည်း
ဒီလ6ရက်နေ့မှာဖိတ်ကြားဖို့ရှိနေပါတယ်ဒီလိုဖိတ်ကြားရမှာအထူးဧည့်သည်တွေအနေနဲ့ညီလာခံမှာပါဝင်ဆွေးနွေးခွင့်ဆုံးဖြတ်ခွင့်ရှိမရှိဆိုတာမျိုးအပါအဝင်အသေးစိတ်အချက်တွေကိုဒီလ9ရက်နေ့မှာကျင်းပမဲ့ UPDJC ခေါင်းဆောင်တွေအစည်းအဝေးကဆုံးဖြတ်ဖို့ရှိနေပါတယ် NCA ကိုလက်မှတ်ရေးထိုးရမှာမပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွင်းရေးမှူးနှစ်ဦးထွန်းစော်ကတော့သူတို့ဘက်ကယက်တီချက်ကိုအခုလိုပြောပါတယ်
။အခုလောလောဆယ်ကတော့ကျွန်တော်တို့ရေဘူးရသဘောထားပဲပြောနိုင်မယ်။ရေဘူးရအဖြစ်ဆိုလို့ရှိရင်ကျွန်တော်တို့လေးလာသူအနေနဲ့ဖိတ်ခေါ်လာမယ်ဆိုလို့ရှိပေါ့နော်။ဒီတပွဲချင်းအနေနဲ့တော့ဒီတက်ရောက်နိုင်မယ်အနေထားတော့မရှိဘူးပေါ့။ကျွန်တော်တို့ကတော့အားလုံးပါဝင်မှုရှိရေကိုပဲကျွန်တော်တို့ဆက်လက်ကြိုးပမ်းမယ်ဆိုတဲ့သဘောထားရှိပါတယ်ဗျ။ဒီသဘောထားကတော့ကျွန်တော်တို့ UNFC တတော်လုံးကိုတော့ထိနေပါလေ
ဖိဆာရရှိပြီးတဲ့နောက်ဆွေးနွေးဆုံးဖြတ်ပြီးမှလာတရားဝင်တုံ့ပြန်ဖို့ရှိကြောင်းလည်းသူကပြောပါတယ်ဒီဇင်ဘာလ19ရက်နဲ့20ရက်နေ့တွေမှာတော့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌဦးသိန်းစော်ခေါင်းဆောင်တဲ့အဖွဲ့ဟာ NCA လက်မှတ်ရေးထိုးမထားတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလားအဖွဲ့လိုလူတီများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအထူးဧည့်သည်အဖြစ်ညီလာခံတက်ရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်ဒီဖိတ်ကြားမှုအပေါ်မှာတော့ဝါတက်ဖွဲ့ဘက်ကသဘောထားကိုအဖွဲ့ရဲ့ပြည်ပဆက်ဆံရေးဌာနကြီးမှဦးကျော်ကော်အန်ကအခုလိုပြောပါတယ
်။ဟုတ်ကဲ့။ဒါပေမဲ့ကျော်တို့စဉ်းစားမတော်ဘူးလား
။ဘာကြောင့်မတက်တယ်လဲဆိုတာကိုတော့ဖြေကြားတာမရှိပါဘူး။မိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဦးကြည်မြင့်ကလည်းသူတို့အဖွဲ့အနေနဲ့ညီလာခံတက်ရောက်မှာမဟုတ်ကြောင်းပြောပါတယ်။
ကျွန်တော်တို့ကဘူကော်မတီရှိတော့စဉ်းစားလုပ်ပြီးပြီ။ကျွန်တော်တို့ဟာသဘောအရဆိုလို့ရှိရင်လည်းကျွန်တော်တို့ပါချင်တဲ့စိတ်ဓာတ်ရှိတယ်။ဒါပေမဲ့လောလောဆယ်အခုဦးအောင်မင်းနဲ့ဦးတို့ကတော့ဒီလိုထားတဲ့ပုံစံကကျွန်တော်တို့နဲ့အခြေအနေမကပ်ညီဘူး။ဒါကြောင့်ဒီလိုဆိုတော့ကျွန်တော်တို့ကလောလောဆယ်ဟာ လက်ခံတာကြောင့်လည်းဒါရှိတာတဲ့နဲ့ကျွန်တော်လည်းစောက်ကြည့်မယ်
။ဒီလစနေနေ့မှာစတင်ကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတော့အစိုးရနဲ့လွှတ်တော်ကကိုယ်စားလှယ်150တမရော်ကကိုယ်စားလှယ်150တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150နိုင်ငံရေးပါတီတွေကကိုယ်စားလှယ်150လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်50နဲ့တိုင်းသားကိုယ်စားလှယ်50တို့ကိုဖိတ်ကြားမှာဖြစ်ပါတယ်
ကိုမိုးစောပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်တင်ပြပါဦးမယ်ရခိုင်ပြည်နယ်ကြောက်တော်နယ်မြောက်ဦးကြားဒေသမှာရခိုင်လက်နက်ကင်တပ် AA နဲ့မြန်မာအစိုးရတပ်တို့ကြားတိုက်ခိုက်မှုတွေကြောင့်ဒေသခံတွေနေရာဆွန့်ခွာထွက်ပြေးနေကြရပြီးအကူအညီတွေလိုအပ်နေပါတယ်။ကြောက်တော်မြို့အနီးမှာတော့မနေ့ကအထိလက်နက်ကြီးပစ်ခတ်တံတွေကြားနေရသလိုမြောက်ဦးနဲ့ကြောက်တော်မြို့ပေါ်တွေမှာလည်းပေါ်တာဆွဲခံရမယ့်အရေးစိုးရိမ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်ကြောက်တော်နဲ့မြောက်ဦးမြို့ကြားမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်တဲကကြီးရပြင်းနဲ့ဇေဒီတောင်ကျေးရွာတို့မှာဆစ်ရှောက်ထွက်ပြေးလာတဲ့ဒုက္ခသည်တရားကျော်ရှိနေတယ်လို့ကိုရိုင်းရောက်ရှိခဲ့တဲ့ကိုဝင်းအောင်ကပြောပါတယ
်။ကြီးရပြင်းမှာတော့ပေါ့အယောက်50နေမှဖြစ်တော့ပြီ။အဲတော့ကျွန်တော်ဒီဇေဒီတောင်မှာကြတော့60ကျော်ပေါ့။တရားနဲ့30ကျော်လို့ပြောလို့ရတယ်။ဒီတခြားဒီ၄မျိုးဒီတခြားပေါ့နော်တခြားရော်တွေမှာ၄ယောက်စား၅ယောက်စားပေါ့နော်အဲ့လိုမျိုးကြောက်နေရဆိုပြီးတော့လေသတင်းတွေကလာတယ
်ရခိုင်ပြည်စောင်းတန်းကြောင့်စစ်ပေးကနေထွက်ပြေးခိုးလုံနေကြသူတွေအတွက်စားနပ်ရိက္ခာအပြင်အနှွေးတဲ့စောင်းတွေလိုအပ်နေတယ်လို့လဲဒီကနေ့မှာစစ်ရှောင်သူတချို့ခိုးလုံရာကြီးရပြင်ဘုံကြီးချောင်းကိုကိုယ်တိုင်ရောက်ရှိနေတဲ့ကိုဝင်းအောင်ကပြောပါတယ
်အခုအရင်တွေကတော့နံပါတ်၁ကတော့ဟောဘုံကြီးချောင်းမှာဆိုတော့အဲ့ဒီဟောပေါ့ကျွန်တော်ဒီစီမံအဲ့ဒီကျန်းပြင်မှာပဲလေအဲတော်တော်လေးအေးပါတယ်ဒီဆက်မှာကျွန်တော်ဒီ73 degree တောင်ညနေပိုင်းဆိုရင်အနောက်ကဆင်းတယ်ကလေးတွေကအပူဆိုးတာပေါ့နော်ဆိုတော့အဓိကလိုရတာကတော့ဒီဆောင်းတွေတော့အိယာခင်းတွေဒီပြီးရင်ကျွန်တော်တို့ဟိုပါပေါ့အစားတောက်ဆိုရင်တော့ကျွန်တော်ဒီတောက်ရည်တန်းပေါ့နော်လောလောဆယ်ရည်နေကိုကြည့်ပြီးတောက်နေရတယ်တောက်ရည်တန်းနဲ့ကျွန်တော်တို့ဒီပုံမှန်နေဆုံးဆွားနိုင်ဖို့အတွက်ကဒီကျွန်တော်ဒီခံနဲ့တခြားစားစရာတွေတော့လောလောဆယ်မှာတော့သူတို့တော်တော်အဓိကအရေးကြီးတယ်လို့ကျွန်တော်တို့ထင်တယ
်ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်တို့ကြားသတင်းတစ်ပတ်ကျော်ကြာလာပြီဖြစ်တဲ့တိုက်ပွဲတွေကြောင့်တိတ်ဆောင်လာကြသူဒေသခံတွေအတွေ့အစိုးရဘက်ကအကူအညီတွေတော့မရှိသေးပါဘူးရခိုင်အကူအညီပေးရအဖွဲ့တွေကတအားသဖြင့်ကူညီနေတယ်လို့ကိုဝင်းအောင်ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြောက်တော်မြို့အနီးမှာတော့မနေ့ကအထိလက်နက်ကြီးပစ်ခတ်တံတွေပောက်ကွဲတံတွေကြားရတယ်လို့ကြောက်တော်ဒေသခံဦးမြင့်ထေးကပြောပါတယ်
ကျွန်တော်မနေ့တော့ဒီကျွန်တော်တို့ဟိုနေ့ကပေါ့နော်ဒီကြောက်တော်နဲ့9မိုင်လောက်ဝေးရဲ့မဟာမြတ်မြတ်ဖရာနောက်ကျွန်တော်တို့သွားတော့စနက်တန်တို့အယောက်တန်ကြီးကြားရပါတယ်ခင်ဗျဝေးဝေးရပါတော့နော်အဲ့လိုပြီးတော့ကျွန်တော်တို့ဟိုဘာတွေဖြစ်မဲ့ဆိုတော့အတိအကျတော့ကျွန်တော်မသိပါဘူးကျွန်တော်အခြားဒီဆရာဖတ်လို့ပါတော့ပေါ့နော်ကျွန်တော်မေးကြည့်ပါတယ်သူကလည်းမသိဘူးပေါ့အဲတိတ်မသိဘူးကြောပါဒါပေမဲ့ကျွန်တော်တို့အမျက်နေကြောဆိုရင်တော့ဒီအတုဘလို့ပါလို့ပေါ့ဒီစက်မတော်ထဲမှာစက်ထဲမှာပေါ့နော်ဒီသဘာဝအခမ်းအနားတွေတော့တွေ့ရဖြစ်တာကိုရှိနေတာကိုတွေ့ရပါလေအဲ့လောက်ပါပဲ
ကျောက်တော်နယ်မြောက်ဦးချနှစ်ဖက်တိုက်ပွဲတွေဆက်ပြီးဖြစ်နေပြီးမြမတပ်မတော်ဘက်ကပေါ်တာဆွဲမဲ့အရေးစိုးရင်ချက်ကြောင့်မြောက်ဦးမြို့ပေါ်မှာလည်းညာဘက်အတော်လေးတိတ်ဆိတ်တယ်လို့မြောက်ဦးဒေသခံဒေါ်ဦးတန်တင်ကပြောပါတယ်။ဩမြ
ောက်ဦးဘက်ရှင်နေဒီဟာဒီလိုစစ်ပြတွေကဟိုပေါ်တာမှာရခိုင်ကြမ်းနဲ့ဆီပေါ်တာပေါ့ဟိုဒီလိုခိုင်တာပေါ့ဟာဒီလိုခေါ်ပြီးစစ်ပြတွေကဟိုကျွန်တော်တို့ရခိုင်ပြည်နယ်ကျောင်းရဖို့တာပြရဖို့ဖို့တာဆိုပါလေ။နောက်ပြီးဒီလိုကမင်းချက်တွေရတယ်ကဆိုရင်လက်လက်ရှိတဲ့ရေးစံတွေကအားကျနေရတဲ့အခါကျတော့ဟိုဒီကြရပေါ်တော့နေကဆိုရင်လက်ရှိမှာကြောင်းသူတို့ရှိခုမှနေပါလေ။
မြန်မာပြည်မြောက်ပိုင်းကိုအခြေစိုက်ထားတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ American Army AA ဟာဖွဲ့စည်းတည်ထောင်ခဲ့တာ9နှစ်ထဲကိုရောက်ရှိလာပြီဖြစ်ပြီးမြန်မာအစိုးရဘက်ကတိုင်းနာလက်နက်ကင်တပ်ဖွဲ့တစ်ခုအနေနဲ့အပြစ်ရရေးဆွေးနွေးဖို့ညှင်းဆို့ခံထားရတဲ့အဖွဲ့လေးဖြစ်ပါတယ်
။မတင်ကြီးထိုက်ပါရှင်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voa.burmese.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ် 0239-382-999 လေးကိုခေါ်ဆိုနိုင်ပါတယ်။ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုတော့ line to meter 242530-52 တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဇန်နဝါရီလ5ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ခုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ဒါဥပမာရော Republican အများစုလွှမ်းမိုးတဲ့ Congress လွှတ်တော်ပါရွေးကောက်ပွဲနေ့ရဲ့အစဖြစ်တဲ့ဒီသတင်းပတ်အတွင်းလုပ်ငန်းဆောင်တာတွေကိုပြန်ပြီးတော့လုပ်ကိုင်နေကြပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းသဘောထားကွဲလဲဆုံးကိစ္စတခုဖြစ်နေတဲ့တနက်ကင်ခွင့်ထိချုပ်ရေးကိုဆောင်ရွက်ခြင်းနဲ့အကြောင်းဟာဝိုင်ကျွန်းကိုသွားတဲ့အားလိုက်ရဲ့ဗန်းပြေခီးပပီးဆုံးငင်လေးမှာသမ္မတဥပမာရင်ကျွန်းပြောဆိုထားခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာပြစ်ခတ်တိုက်ခိုက်မှုမဖြစ်ခင်Oregon data college မှာပြစ်ခတ်မှုဖြစ်ခင်လအတန်းကြာကလေးကတနတ်ကြောင်ဖြစ်တဲ့ကြမ်းဖက်မှုတွေချော့ချရေးသမ္မတကရေးယူလှုပ်ဆောင်နိုင်မဲ့အချက်တွေကိုအင်ဂျီတော်ကလေးလာခဲ့ပါတယ်သမ္မတဥပမာကခုလိုပြောခဲ့တာ
Tens of thousands of our fellow Americans have been mowed down by gun violence
ထောင်ပေါင်းနဲ့ချီတဲ့ American ပြည်သူတွေဟာတနတ်ကင်အကြမ်းဖက်မှုတွေကြောင့်တေဆုံးခဲ့ရပါတယ်ထောင်ပေါင်းချီရှိပါတယ်ပြစ်ခတ်မှုဖြစ်တိုင်းဖြစ်တိုင်းတနတ်ကင်သူတွေရဲ့နောက်ခံသမိုင်းကိုစစ်ဆေးတဲ့ကျိုးချောင်းစီလျော်တဲ့ပြုပြင်ပြောင်းလဲမှုမျိုးတွေလောက်ခဲ့ရင်လေအခုနောက်ဆုံးအကြိမ်ဖြစ်သွားတဲ့ဒါမှမဟုတ်အရင်ကဖြစ်ခဲ့တဲ့ပြစ်ခတ်မှုမျိုးကိုတားနိုင်မှာမဟုတ်ဘူးဆိုပြီးပြောနေကြပါတယ်ကျွန်တော်တို့အနေနဲ့ဘာမှမလုပ်သင့်ဘူးဆိုပြီးပြောနေတာပါတနက်ကင်အကြမ်းဖက်မှုတိုင်းကိုတားဆီးဖို့ဆိုတာတော့မဖြစ်နိုင်ဘူးဆိုတာကျွန်တော်သိပါတယ်ဒါပေမဲ့တစ်ခုလောက်ကိုပဲတားနိုင်လိုက်တယ်ဆိုရင်ပဲလွတ်တော်ကတစ်ခုခုလုပ်တယ်ဆိုရင်ပဲကျွန်တော်တို့ကလေးတွေကိုတနက်ကင်အကြမ်းဖက်မှုကနေမကာကွယ်နိုင်ဘူးလားလို့မေးရပါလိမ့်မယ
်။ရှင်းနေကြုံနဲ့တွေ့ဆုံပြီးတဲ့နောက်သမ္မတဥပမာအနေနဲ့တနတ်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးတာကိုတတန်းတိုးမဲ့သမ္မတရဲ့အုပ်ချုပ်ခွင့်အရမင်းတရက်ကိုထုတ်ပြန်မယ်လို့မျှော်လင့်ရပါလေ။ဒီအမေရတနတ်ကန်ခွင့်ကိုကြီးကျယ်ခုခံကာဝယ်နေတဲ့ Republican Party ဝင်တွေကိုလည်းရမ်းပုံပြီးကြဒေါသထွက်စီမှာပါ။ Republican Party အတွင်းသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့Donald Trump ကတော့အခုလိုပြောပါလေ
We're going to save the second amendment there's a big assault
ကျွန်တော်တို့ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ဒုတိယပြင်ဆင်ချက်ပါအခွင့်အရေးတွေကိုကာကွယ်ရပါလိမ့်မယ်ဒီအခွင့်အရေးတွေပေါ်အကြီးအကျယ်စော်ကားတိုက်ခိုက်တာတွေရှိနေပါတယ
်နိုင်ငံသားတွေလက်ထက်သနတ်တွေရှိနေခဲ့မယ်ဆိုရင် Subnational တို့ပါလို့ပြင်သစ်မှလို့ကျမ်းဖက်သမားတွေတိုက်ခိုက်လာတဲ့အခါမှာပြန်ပြီးတော့လူတွေကခုခံကာကွယ်နိုင်ခဲ့လိမ့်မယ်ဆိုပြီးတော့လေ Donald Trump ကပြောပါလ
ေ They did in Paris Get over here boom
ပြင်သစ်မှအကျမ်းဖက်သမားတွေလှုပ်သွားတာကိုကြည်ပါထွက်ခဲ့ဆိုပြီးတယောက်ချင်းကိုတစ်ချက်ချင်းပစ်သွားခဲ့တာလူတွေကငှက်ကလေးတွေလိုပဲဘာမှပြန်မခုခံနိုင်ခဲ့ဘူ
းဒီမိုကရက်ပါတီအတွင်းသမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ဘန်နီဆန်ဒါစ်ကတော့ဒီနှစ်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့လူအများအပြားကိုတည်ကြည်စေတဲ့ပြစ်ခတ်တိုက်ခိုက်မှုမျိုးတွေကိုအမေရိကန်ပြည်သူတွေကြောက်ရွံ့ဆိုးရိမ်နေကြတယ်လို့ပြောပါတယ်သူကသမ္မတဥပမာရဲ့သနက်ကင်ခွင့်တင်းကျပ်မဲ့အစီအစဉ်ကိုအခုလိုထောက်ခံပြောဆိုပါတ
ယ် We should expand and strengthen the instant background check.so that people
တနက်မကန်တဲ့နေသူတွေလည်းတနက်ရောက်မတော့ချက်ချင်းနောက်ကျောင်းကိုစစ်ဆေးရစီစဉ်မှုခိုင်မာအောင်တွေ့ချက်လုပ်ရပါလိမ့်မယ်။ရာဇဝတ်သားတွေနဲ့စစ်ကစင်ကလျားဖြစ်နေတဲ့သူတွေလည်းတနက်တွေမရောက်တင်ပါဘူး။ဒီလိုဖြစ်အောင်သမ္မတကကြိုးစားနေတယ်လို့ပဲကျွန်တော်မြင်ပါတယ်
။သမ္မတရဲ့အုပ်ချုပ်ခွင့်အရတနက်ကင်ခွင့်ကိုထိန်းချုပ်မဲ့အမိန့်ကိုတုံ့ပြန်ပြီးတရားပြန်ဆွဲတာမျိုးတွေလည်းဖြစ်လာဖို့သေချာသလောက်တော့ရှိနေပါလေ။လွတ်တော်ကိုကြော်ပြီးနောက်ထပ်အငင်းပွားနေတဲ့လူဝင်မှုကြီးကြပ်ရေးကိစ္စမှာသမ္မတရဲ့ရည်ရွယ်ဆောင်ရွက်ချက်ပေါ်မှာလည်းတရားပြန်ဆွဲတာတွေရှိနေပြီးဒီလိုအမှုအခင်းတရားရုံးတော်ကပြန်တိုက်တဲ့တုံ့ပြန်မှုမျိုးတွေသမ္မတဥပမာရဲ့ကြံနေသေးတဲ့သတင်းတစ်ချောင်းလုံးဆက်ပြီးတော့ရှိနေနိုင်ကြောင်းပါခင်ဗျာ
မ အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုကိုတိန်ထိုက်ဦးကစူးစီးတင်ပြသွားရပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုရနိုင်တဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။
အားရှိမြတ်ခင်ဗျာဒီနိုဝင်ဘာလရွေးကောက်ပွဲမှာအရင်းနှိမ်သွားတဲ့အာဏာရပြည်ခံဖြိုးပါတီအနေနဲ့မကြာခင်အစိုးရနဲ့လွတ်တော်နေရအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်ပါတီဝင်တန်းနဲ့ချီရှိတဲ့ပါတီရေးတစ်ခုအနေနဲ့ပြည်ခံဖြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်လက်ရပ်တည်နိုင်မယ့်အခြေအနေတွေရှိသေးရဲ့လားတဖြည်းဖြည်းမှိမ့်မိန်သွားတော့မှာလားဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အရင်ဆုံးကတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုကျွန်တော်တို့ကြားချင်ပါတယ်ပြည်အောင်စုချမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားဦးတင်မောင်ဦးကိုလည်းကျွန်တော်တို့ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ဦးတင်မောင်ဦးအနေနဲ့ကတော့ပါတီကိုကိုစားပြုပြီးပြောမှာမဟုတ်ဘဲနဲ့တူတူချင်းရဲ့သဘောထားကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဦးတင်မောင်ဦးကိုပထမဆုံးမေးချင်ပါတယ်ခင်ဗျာဒီအာဏာရပါတီအဖြစ်ကနေလက်လွတ်ရတော့မှဒီပြည်ခံဖြိုးပါတီရဲ့အနာဂတ်နဲ့ပတ်သက်လို့ရေဝီကဘယ်လိုများသုံးသပ်မိပါသလဲခင်ဗျာ
ကျွန်တော်တို့ဒီပြည်ခံဖြိုးပါတီကအမှန်တကယ်တော့1993ခုနှစ်ကအပင်းနေတည်ထောင်ခဲ့တဲ့အဖွဲ့အစည်းပေါ်လေအဲ့ဒီကနေ2010ခုနှစ်ကောက်ပဲနေမှာပါတီနည်းကြောင်းလာဖြစ်ပါလေအခုဒီကာလာဘဲမှာလေပါတီရအခြေခံအဖြစ်တော့အလိုမြန်မာဇူရာကိုဝေကြီးခိုင်မှမဟုတ်အလွားကောင်းတဲ့ပါတီဖြစ်တာကိုလေ့လာတွေ့ရှိရပါတယ်ထို့သောအသေးဘဝတုန်းကအခြေကကြားခဲ့တဲ့ကာလဖြစ်ပြီးတော့ပါတီပြောင်းလဲတဲ့အခါမှာဒီပါတီဝင်နေမှာပါတီနေနဲ့စောင့်ဆောင်တယ်လို့ယူပြီးအပြေဝါမရှိသေးတဲ့အားလုံးတို့ရှိလာတွေ့ရပါတယ်။ဒီနေ့2030နေ့2035တွင်မှာအမှန်တကယ်သာပါတီရဲ့စီးလုံးနေမှုအပြေဝါဆိုရင်တော့ဒီလိုအခြေအနေမျိုးမဖြစ်နိုင်ဘူးလို့ထင်ပါတယ်။ခု2035ရောက်ပြန်ပါဆုံးရှုံးသွားတဲ့ပတ်သက်လို့လေပါတီနည်းပြန်လည်ပြီးတော့သူတို့ပြုပြရမယ်နေတာအများကြီးလူတော်တွေ့ရပါတယ်။ဒီနေ့မှာပေါင်းလို့တော့မရတော့ပါဘူး။လောကမှာ regenerate ရိုးစက်တဲ့မျိုးမျိုးပြီးတော့ရောမယ်အနေနဲ့ဖြစ်တယ်လို့ပြန်ပါပြီ
။ဟုတ်ကဲ့ဆိုတော့ဒီဥတ္တမောင်ဦးတူးချင်းအနေနဲ့ရောနိုင်ငံရှေ့နာကတ်အတွက်ဘာတွေများစဉ်းစားထားတာရှိလဲခင်ဗျာ။
အဲ့တော့ကျွန်တော်တို့တူးချင်းအနေနဲ့ကျွန်တော်ကတော့ရောစက်လေပါတီဝင်ဖြစ်ပါလေ။ပါတီကပေးလာတဲ့တာဝန်တွေလည်းကျွန်တော်တို့ကျေနပ်တော်ထောက်ဆောင်မှုရှင်းလင်းချက်ရှိပါလေ။ဒါပေမဲ့ပါတီရဲ့အကြောင်းလဲနိုင်ငံရဲ့အကြောင်းလဲဖြစ်ပါလေ။နိုင်ငံတစ်ခုမှာဒီမိုကရေစီဖြစ်နေတဲ့ဘာတွေအတွက်ကြောင့်ပါတီတွေကအတုံးနဲ့ဒီပါတီကအပေါ်တက်လိုက်ဒီပါတီကအပေါ်တက်လိုက်ရှိကြစဉ်းဖြစ်ပါလေ။ဒီနေ့2015ရေကောက်ပွဲမှာအကြံကြေးပါတီနေနဲ့ရှုံးနေတာပါလေ။ဒီဆက်ပါတီနေနဲ့ပြန်ပြီးတော့ညောက်တော့ပြုနေကြောင်းဝင်လို့ဒီလိုမှာဖြစ်ပါလေ။ဒီနေရာမှာကျွန်တော်တို့ပါတီအခုအတိုက်ခံပါတီရဲ့ဘဝကိုရောက်သွားပါလေ။အတိုက်ခံပါတီဘဝကိုရဲရဲမှုကံယူပြီးတော့နောက်ပေါ်ထွန်းလာမယ့်အစိုးရပေါ့လေ။ဒါဟုတ်အတိုက်ခံအဝင်ချီဖို့လိုပါလေအတိုက်ခံတာဝင်ဆိုတာကဆက်လာပေါ်လာမယ့်အစိုးရအဖြစ်ကိုမကောင်းမှုထိုင်ပြောဖို့မဟုတ်ပါဘူးကောင်းတာတွေရောမကောင်းတာတွေရောညဝင်ပြီးတော့မှဒီကနေဝိုင်းဝန်းထိန်းချောင်းကြီးနဲ့သူ့ရဲ့နိုင်ငံရေးအခြေအဟောပြန်လည်မြင့်ဖို့လိုပါလေဒီနေရာမှာအတိုက်ခံပါတီရဲ့ဘဝကတကယ်တော့ shadow government ဖြစ်ပါလေဒါကြောင့်ဒီအောင်လေခံယူတတ်ဖို့လိုပါလေဒါကိုလုံခြုံနိုင်မှုအတွက်အခုဆိုရင်လည်းရုပ်ောက်ပွဲဒီကတော့ဒီမှာဒီကမှာအခုချန်ကျက်ရောက်လာပြီ။၃လဝင်းကြီးရှိပါပြီ။ဒါကြောင့်အတိုက်ခံတရောက်ခဲ့အတိုက်ခံပါတီယခုရဲ့တာဝန်ထမ်းဆောင်ရမယ့်လုပ်ငန်းတွေကိုလုပ်ဖို့လိုပါတယ်။အဓိကအနိမ့်ဒီမှာချက်နေနေဘယ်ပါတီဘယ်အစိုးရတက်တဲ့ဆက်ဆက်ပါတီနေနဲ့နိုင်ငံတော်နိုင်ငံသားအကျိုးပြုပွားကိုရှေ့ရှုပြီးတော့ရိုးစစ်နေနဲ့ဝေထုတ်မယ်ဆိုရင်တော့အောင်မြင်မှုပြန်လည်ရှင်သန်လာဖို့ရမယ်လို့ထင်ပါတယ
်။
အဲလိုမျိုးပဲနဲ့အခြေခံအကြောင်းဆုံးမျိုးနွယ်ရက်ွက်ကအစမပြောင်းလဲပဲနဲ့ဒီတိုင်းပါမယ်ဆိုရင်တော့အခက်အခဲရှိနေတယ်လို့သုံးသပ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်သတင်းစာဆရာဦးစီသူအောင်မြင်လဲဆွေးနွေးပွဲအတွက်ရောက်နေပါတယ်။ဦးစီသူအောင်မြင်အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်။ဆိုတော့ဆရာဒီအာဏာရပါတီဖြစ်ကနေလက်လွတ်ရတော့မှဒီပြည်ခံဖြိုးပါတီရဲ့အနာဂတ်နဲ့ပတ်သက်လို့ရေဝီကဘယ်လိုများခံမှန်းမိပါသလဲခင်ဗျာ
။အဲဒီပါတီနဲ့ပတ်သက်ရင်ဟုတ်ကဲ့တော့ဟိုကိစ္စတစ်ခုကိုတုံ့ပြန်တဲ့စီမှာဟိုမမှန်ကန်ကန်နဲ့အာမနာတမ်းပြောဖို့တော့လိုပါတယ်။စပြီးတော့တတိတဲကလေးကမမှန်ခဲ့တဲ့ပါတီပါ။မမှန်ခဲ့တဲ့ပါတီဆိုတာကဟိုနိုင်ငံရေးပါတီဆိုတာကတော့ဟိုဒီမိုကရေစီဖြစ်မှာဆိုရင်သူကပြည်သူလူထုရဲ့ထောက်ခံမှုနဲ့လဲရအောင်ကြိုးစားပြီးရင်ပြည်သူလူထုထောက်ခံတယ်ဆိုရင်တိုင်းပြည်ကိုသူကစီမံခန့်ခွဲတာဝန်ယူဖို့ရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်။အဲ့ဒီပုံစံမျိုးသူကတီဆောက်ထားတာမဟုတ်ဘူး။စပြီးတီဆောက်ရှင်ပြည်သူကလေးကအရေးရှိအနာရှင်တွေက
ဖွဲ့စည်းပုံခြေခံဥပဒေ2008ကိုသူတို့စစ်ကြေးရေးဆွဲပြဋ္ဌာန်းတယ်။အဲဒီမှာဟိုဘာတစ်ချက်ထည့်သွင်းထားသလဲဆိုတဲ့အခါကျတော့တက်မလို့ကာကွယ်ရေးဦးစီးချုပ်ကနေပြီးတော့မှအဲပြည်တော်စုအစိုးရစစ်တော်ထဲမှာအဲတက်မလို့က25ရက်ကနေဆက်သွင်းဖို့ရှိတယ်။အဲဒီ25ရက်ကနေကသူကလုံခြုံရေးတွေကတော့အများကြီးပေါ့နော်။ဒါပေမဲ့အဲဒီမှာအရေးကြီးတဲ့တစ်ချက်ကအမှမပါသလဲဆိုတော့သမရရွေးချယ်တဲ့စီမှာသူက25ရက်ကနေမဲပေးဖို့ရှိနေတယ်။အဲဒီတော့သမရကိုရွေးချယ်ခွင့်ရပြီဆိုရင်တိုင်းပြည်မှာအစိုးရဖွဲ့ခွင့်ရမယ်တိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်ခွင့်ရမယ်ဆိုတဲ့သဘောကရှိတာ哦အဲ့တော့အဲ့ဒီအတွက်ကိုအထောက်အပံ့ဖြစ်ရအောင်ဆိုပြီးတော့မှဒီစစ်ဘုတ်ချုပ်တွေကပဲဟိုဖန်တီးထားတဲ့ပါတီတစ်ခုကိုတိုင်းပြည်ရဲ့ဘန္ဒာငွေအရင်အမိအကုန်လုံးသာထုတ်ပေးပြီးတော့မှဒီကံပြိုးပါတီဆိုတာကိုဖွဲ့စည်းလိုက်တယ်ဖွဲ့စည်းပြီးတော့မှဒါစစ်အာဏာရှင်တွေကမှားချသွားတဲ့သဘောကတော့အေးမင်းတို့တွေယူကောက်ပွဲမှာ34ရာခိုင်နှုန်းလောက်တော့ရအောင်ပြိုင်ရအဲ့ကြိုင်လည်းရတယ်ဆိုရင်စစ်တော်ကမှရှိနေတဲ့ဒီအမှတ်25ရာခိုင်နှုန်းနဲ့ပေါင်းပြီးတယ်သမရတယောက်ကိုတင်နိုင်မယ်အစိုးရဖွဲ့ကိုဒါဖွင့်နိုင်မယ်ဆိုပြီးတော့မှတိုင်းပြည်ကိုဒီစစ်ဘုတ်ချုပ်ဒီစစ်ဘုတ်ချုပ်အဟောင်းနေရာပဲဒီစစ်ပြင်းနေရာပဲအစီအစဉ်အုပ်ချုပ်လို့ရအောင်ဟိုလွဲမှားတဲ့မကောင်းတဲ့ကြံစည်ချက်တွေနဲ့ဟိုစီစဉ်မှုကနေပေါ်လာတဲ့ပါတီဖြစ်နေတယ်အဲ့တော့တည်မမှန်တဲ့အခါကျတော့အခုလိုတကယ်တကယ်ဤသူတွေရဲ့ထောက်ခံမှုကိုရရတော့မယ်ဆိုတဲ့အခါကျတော့အားလုံးကိုသူတို့ဆုံးရှုံးသွားတာပဲအဲ့တော့အဲ့ဒီကနေစပြီးတော့ပြန်စေးစားတော့မှကဒီပါတီကဘယ်လိုလုပ်ကြမှာလဲဒီပါတီတွေကဒီလူထောက်ခံမှုရအောင်လုပ်မလားဒါမှမဟုတ်ရင်တမလို့ဒါကကွေဦးကြီးချုပ်ကနေပြီးတော့ထည့်ထားတဲ့တမလို့ကအမတ်တွေနဲ့ပေါင်းပြီးတော့မှဒီအာဏာရအောင်ကြံစီမဲ့အဖွဲ့အစည်းမျိုးလားဘယ်လိုလုပ်မှာလဲဆိုတဲ့ဟာမျိုးကိုစစ်စစ်ချာချာတုံ့ပြန်ပြီးတော့မှသာလေဒီပါတီကနိုင်ငံရေးပါတီတစ်ခုဖြစ်ပြန်ရှင်းလာနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ဒေါက်တာရှင်တချို့လည်းရှိနေပါတယ်ကျွန်တော်အရင်ဆုံးမြစ်တာရခန့်ညင်တာတော့ဒီပို့ဆွေးနွေးမဲ့ပုဂ္ဂိုလ်တွေအနေနဲ့ဟိုလူရင်းတူရှင်းကိုအဓိကကျွန်တော်တို့ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ပါဝင်ဆွေးနွေးခြင်းတဲ့လူတွေလည်းနည်းနည်းလေးများနေလို့ပါအရင်ဆုံးကတော့ကျွန်တော်ကိုတင်ထေးဝင်းဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံကပါကိုတင်ထေးဝင်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီကန်ပါတီကိုကြည့်ရင်ကျွန်တော်တို့ပြည့်တဲ့ဥလေဝဲမာသလာပါတီကိုကျွန်တော်တို့နမူနာကြည့်ရပါလိမ့်မယ်ဒီကတိလာပါပြီလဲဆိုတော့ဒီဥလေဝဲမာသလာပါတီကမြန်မာနိုင်ငံမှာကျွန်တော်တို့ကအဲပြောမယ်လို့တော့ဗျာကိုဝန်းစားနဲ့ပိုက်သေးတာခရီးရနေပြီးတော့ဟိုဒီကန်ကြီးအသက်ရှင်တဲ့ကိုရဒီတနင်္ဂနွေလောက်ကမာသလာပါတီဝင်နေလေ
ဟုတ်ကဲ့
ဒါကဆရာနာနဲ့ဖွဲ့ကြည့်ရတဲ့ပါတီဖြစ်နေလို့ကျွန်တော်တို့ဒီနေ့ချိန်မှာလူလူအားတက်ကြတာကျွန်တော်တို့ကျေးဇူးအများကြီးပျောက်သွားခဲ့တယ်ခင်ဗျာ
။ဟုတ်ကဲ့
။အဲ့ဒီတော့လည်းကျွန်တော်တို့ဒီကန်ပြောပါတီကလည်းပဲကျွန်တော်တို့တောင်းဖို့ငါတော့ဟို1963ကနေပြီးကျွန်တော်တို့စတင်ပြီးတော့အသိပြင်းနဲ့ဖွဲ့စည်းခဲ့တယ်။သို့တော်လည်းအခုကျွန်တော်တို့ပါတီဖြစ်နေ9နှစ်ရပ်တည်နေတယ်။အဲ့ဒီတော့ဒီရပ်တည်တဲ့အင်အားလည်းပဲပါတီပြည့်ရောက်သွားတော့မှအင်အားမရှိတော့ဘူး။ဂျပန်တို့တော့
โอเคကိုတင်သေးဝင်ကျေးဇူးပါကျွန်တော်ဒီထိုင်းနိုင်ငံကကိုစွန်တင်ရုံလဲအလှည့်ပေးခြင်းပါလေကိုစွန်တင်လဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ဒီတက္ကသိုလ်ပါတီစတင်ဖွဲ့စည်းရင်လည်းဟောသူကတတိမမှန်ဘူးလေတော့ကျွန်တော်တို့ပါတီစတင်စီယုံတင်ကာလဝပြည်သူတွေအကြောင်းသားတွေဝန်ထမ်းတွေပေါ့နော်အဲ့ဒီမှာပြောခဲ့ဆိုခဲ့တဲ့အရာမှာအစိုးရမဟုတ်တော့အဖွဲ့သူကပြောပြီးစီယုံခဲ့တာဗျာအဲ့ဒီကတော့သူကမူလဝါဒကိုကျူးလွန်နေကျူးလွန်နေတာကတော့နောက်ပိုင်းမှာဟိုတောင်းတာနေလို့မျိုးဖြစ်သွားတာ။ကြားကြည့်တော့တောင်းတာလာတာပေါ့ဗျာ။နောက်ကကြည့်တော့ခင်ဟောဖြစ်သွားတာပေါ့။အ
ဲ့ဒီ
ကတော့2015ရွေးကောက်ပွဲမှာကျတော့သူတိသွားတယ်လေ။အားအားဆိုအောင်တိသွားတာပေါ့နော်။အဲနောက်တစ်ခုကကျွန်တော်တို့ဒီကြံ့ရေးပါတီအစိုးရဖြစ်လာတော့လေအုပ်ချုပ်ပုံကတော့ဒီကနေ့ဝင်ကြီးကျွန်တော်ပြောပွဲဦးမြရဲ့1959ခုနှစ်အာဇာနီနေ့မိကုံးမှာလောလောဆယ်မရှိတဲ့ဒီမိုကရေစီနဲ့ဒီမိုကရေစီမရှိတဲ့လောလောဆယ်ဆိုတဲ့အတိုင်းဒီတက္ကသိုလ်ပါတီဆိုရအဲ့ဒီလိုမျိုးကိုဖြစ
်။ဟုတ်ကဲ့
ပြည်သူတွေကသိနေတဲ့အခါကျတော့ဒီတက္ကသိုလ်ပါတီကို
ဟုတ်ကဲ့
အားပေါ်မှာပေါ့နော်အားနဲ့လာတာပေါ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဥပမာပေးပြီးပြောရအောင်တော့ဗျာဟိုတစ်ညလုံးကိုကိုရက်သလိုမျို
းဟုတ်ကဲ့ကျေးဇူးပါကိုအောင်မိုးရေ
းပါမယ်လို့ကျွန်တော်ကတော့ယုံကြည်တယ်ခင်ဗျာ
ဟုတ်ကဲ့ကိုစွန်တဲ့ကျေးဇူးပါကျွန်တော်တို့နောက်တက်ဒီထိုင်းနိုင်ငံမှာထိုင်းနိုင်ငံမှာပဲကျွန်တော်တို့ဒီဆွေးနွေးပွဲပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှည့်ပေးခြင်းပါလေကိုအောင်မှုဆွေးနွေးလို့ရပါတယ်ခင်ဗျာတက်နိုင်တယ်များတော့လူရင်းတူရှင်းဆွေးနွေးပေးပ
ါဟုတ်ကဲ့ပါဘယ်လိုပဲဖြစ်ဖြစ်လေဒီ Chat Force ဆိုတဲ့အဖွဲ့ကတော့ကျွန်တော်တို့သူတို့ကအင်းနဲ့အားနဲ့အဖွဲ့အစည်းနဲ့လှုပ်ထားတဲ့အတွက်ကြောင့်အလွယ်တကူဒီ9နှစ်အတွင်းမှာတော့ပျောက်ပြက်ဖို့မလွယ်ဘူးဗျနောက်9နှစ်မှလည်းသူတို့ကဆက်ပြီးတော့ဆိုင်ကံပါတီတည်းရဲ့အနေနဲ့ပဲဖြစ်ဖြစ် ဆိုမဟုတ်လည်းသူတို့ကလက်ရှိအနာကိုပြန်ပြီးတော့ရအောင်လို့တော့သူတို့ကတော့ဖန်တီးလိုက်မယ်လို့ကျွန်တော်ထင်တယ်ဗျ။ဟု
တ်ကဲ့ကျေးဇူးပါကိုအောင်မ
ွေးပါပဲခင်ဗျ။ဟု
တ်ကဲ့ပါကျွန်တော်ဒီအမေရိကန်ပြည်အောင်စုကကိုလမောင်လဲဆွေးနွေးပွဲအတွက်ရောက်နေပါလေ။ကိုလမောင်လဲဆွေးနွေးလို့ရပါတယ်ခင်ဗျ။ကိုလမောင်မြင်ရော
။ဒါကတိုင်းမှာသာသနာဆိုတာလဲဟိုလက်ဆက်နဲ့ခုနှစ်မှာသူကဒီရုပ်ောက်ဘောမှာတနေရာတော့ရသေးတယ်ဗျာမျိုးသားလွတ်တော်ဆိုတဲ့နေရာကြီးနေတဲ့နေရာကြီးမဟုတ်ဘူးတနေရာတော့ရသေးတာပဲဟိုကျန်တဲ့ကျွန်တော်တို့ဒီမိုကရေစီပါတီဒီတော်မှာကြားပြီးလို့ဟလာဒီမိုကရေစီပါတီတို့တော်မှာမရအောင်သူရသေးတယ်ဟောတော်ကျန်ခိုင်ရေးဆိုတာနောက်28နှစ်ဆိုရင်လည်းရှိနေသေးရင်လည်းသူကရအောင်ပါဗျာဟောဒါကတရားတော်ပြောတာလေအန်ဂျီပါတီဆိုတဲ့နောက်28နှစ်ဆိုရင်ဒီတဲ့ဒီလောက်တော့မရှိမှာမဟုတ်တော့ကျွန်တော်ပြောချင်တာက2008ဟလာဖွဲ့စည်းပုံနဲ့25ရာခိုင်နှုန်းရှိတဲ့စစ်တပ်အစိုးရနဲ့ဟလာစစ်တပ်အစိုးရဆိုတာအရင်ဦးစားရှိအစိုးရပါဗျာအဲ့ဒီကနေပြီးတော့ဆင်းသက်လာတဲ့အခုဟိုဗကြိုမင်းအောင်နိုင်တို့စစ်တပ်နဲ့ရခိုင်ရေးဆိုတာကဟိုကောင်းတဲ့ဘာမဟုတ်ဗျာနှစ်ခုတစ်စိတ်မင်းမဖြစ်လိုက်ရောကြာပြီအဲ့လိုနှစ်ခုတစ်စိတ်ပါကျန်းခွန်းကိုသွားလိုက်ဟလာကျန်းခိုင်ကိုသွားလိုက်စစ်တပ်တဲ့ပြန်လာလိုက်စစ်တပ်သွားလိုက်ကျန်းခိုင်ပြန်သွားလိုက်ဆိုတော့ဒီဥစ္စာကတော်တော်လေးတော့နေရှိမှာမဟုတ်ဗျာအဓိကကတော့ပူပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တိုက်တွန်းနေတယ်ပူပေါင်းဆောင်ရွက်ကြပါအဥရှိမန်းတို့ဦးအောင်ကိုတို့ကဦးအောင်ကိုတို့လိုပုံစံမျိုးနဲ့ပူပေါင်းဆောင်ရွက်ကြရင်ဖြစ်အားလုံးတိုင်းပြီးတော့ကောင်းမယ်လို့ပဲမြင်ပါတယ
်အန်
ဒီလည်းဒီလမ်းတော့ဒီအခုတော့မှဒါအန်ဒီဆောင်မှဒါဟိုအာနာမရသေးဘူးလားငွေနေဒီအမင်္ဂလာဆောင်နေတဲ့ဟိုလုံးလိုက်ချတယ်အောင်လိုက်လာပြီ
အဲ့
ဒါတောင်းဝင်လာရစရာတွေပါဗျာကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးပါကုလားမောင်ရေဆိုတော့ဒီလူလူအနေနဲ့ကတော့ဒီပြည်ခိုင်ဖြိုးပါတီရဲ့ NLD ပါတီကိုပိုချဲ့လို့သာထောက်ခံမဲပေးခဲ့ရဆိုတော့ဟိုသိကြပါတယ်ဒါတော့ကျွန်တော်ထင်ပါတယ်ဥတ္တမဦးတို့လိုဒီပြည်ခိုင်ဖြိုးပါတီရဲ့ပုံကိုရအောင်မှာပဲလက်ခံလိမ့်မယ်လဲထင်ပါတယ်ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာရောစောင့်ကြည့်ရထောက်ပြရလို့ဖို့ဒီဟိုအတိုက်ခံနိုင်ငံအင်အားစုအနေနဲ့မရှိသင့်ဘူးလားတကယ်လို့အတိုက်ခံအင်အားစုအနေနဲ့ပြည်ခိုင်ဖြိုးပါတီရဲ့ဆက်ရက်တည်သွားမယ်ဆိုရောလူလူထောက်ခံမှုရအောင်ဆိုရင်အခြေခံအားဖြင့်ဟိုတကယ်ဟိုပထမဆုံးဦးစားပေးနေတဲ့ပြင်ဖို့ဆိုရင်ပြည်ခိုင်ဖြိုးပါတီကဘာတွေပြင်ဖို့လိုမလဲဥတည်မအောင်သဘောထားဆွေးနွေးပါအောင်ခင်ဗျာ
ကျွန်တော်ဗတ်တိကတော့ခုနဆွေးနွေးသွားတဲ့ပုဂ္ဂိုလ်အားလုံးရဲ့ဆွေးနွေးချက်တွေကိုကျွန်တော်အကျိုးဆိုပါတယ်အားလုံးရဲ့တန်ကြာမှုတွေရှိပါတယ်ကျွန်တော်တို့ဒီပါတီအနေနဲ့ကစတင်ပေါ်လာတဲ့ infrastructure မကောင်းဘူးဆိုတာလည်းလက်ခံပါတယ်ဒါကြောင့်ဒီပါတီကနိုင်ငံတစ်ခုရဲ့ဒီမိုကရေစီသွားမယ်ဆိုရင်တော့ကျွန်တော်တို့ပါတီကြီးတစ်ခုအနေနဲ့တွားရင်ဆင်မနေဒီမိုကရေစီတော့အားလုံးအခက်ခဲရှိနေပါလေ။ဒါကြောင့်အတိုက်ခံပါတီများရှိဖို့လိုပါလေ။ဒါမှပိုပြီးတော့တိုးတက်မှာဖြစ်ပါလေ။ကျွန်တော် NLD နိုင်တဲ့အတွက်လည်းကြိုးလိုပါလေ။အဲ့တော့ကျွန်တော်တို့လာမယ့်ကာလမှာဒီပါတီအနေနဲ့ကျွန်တော်တို့အခြေခံဆက်ပြီးတော့ပြင်ပလာနေ။ခုနဆွေးနွေးသွားတဲ့လူတွေအားလုံးအပြစ်ထုတ်ပါတော့။တကယ်မကောင်းဘူးလို့ပြောတော့တာဖြစ်ပါလေ။ဒါကိုလည်းကျွန်တော်လက်ခံပါလေ။ကျွန်တော်တို့ပါတီအသင်းမှာမြို့နယ်ရပ်ဖွဲ့ကြီးရာခေါင်းဆောင်များကအတားအယူဒီမှာများခြင်းအရေးသေးစမမီခြင်းတွေရှိတာကိုလည်းနေလာတွေ့ရှိရပါတယ်။ဒါကြောင့်ဓမ္မတိအတိုက်ကအင်အားကြီးနိုင်ငံမှာလိုရတယ်။အတိုက်ကဆိုတော့ကျွန်တော်ပြောသလိုအန္တရာယ်ပါတီကိုဖန်ဆင်းတဲ့ပါတီမဟုတ်ပါဘူး။အားလုံးနိုင်ငံတော်အတွက်အကျိုးပြထုံးမဲ့လုပ်ငန်းတွေလုပ်ဖို့လိုပါတယ်။ဒီအတွက်ကျွန်တော်တို့ပါတီကြီးအခြေခံဆောက်ပြီးတော့ပြင်ပြီးတော့အင်တိုင်းအားတိုင်းနဲ့လုပ်မှာလုပ်ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ခုနဆွေးနွေးတဲ့အမှာပါတဲ့ဒီမိုကရေစီအရေးဖြစ်ပါတယ်။ချက်ချင်းကြီးတော့ရာသုံးပြည့်ဒီမိုကရေစီမရနိုင်ပါဘူး။နိုင်ငံတကာဆိုင်နှုံးရလေတပြေးပြေးနဲ့ကျွန်တော်တို့ရှင်းသွားတဲ့အနေအထားဖြစ်ပါလေ။တမတော်အနေနဲ့ကရခိုင်ကလာတို့ကဒီဒီမိုကရေစီလမ်းကြောင်းပေါ်တက်ချင်လို့သာဖွဲ့စည်းပုံစတင်လာတာဖြစ်ပါလေ။ဒီကဲမှာအားနည်းပြည်အများကြီးရှိပါလေ။ဒါကြောင့်လည်းကျွန်တော်တို့ပါတီဘက်ကပဲဒီနေ့ဖတ်တင်ပြီးတော့ပြင်မှုဆောင်ရွက်ခဲ့ပါလေ။အောင်မြင်မှုအတိုင်းအတာတစ်ခုတည်းလည်းရပါလေ။ဒါတွေကိုဆက်ပြီးတော့သုံးပါမယ်ဆိုရင်နိုင်ငံနဲ့နိုင်ငံသားတွေအကျိုးရှိမယ်လို့ယူကြည
့်ပါတယ်။ဟုတ်ကဲ့ကျေးဇူးပါဥတ္တမောင်ဝေး။နောက်ကျွန်တော်တောတာရှင်နေပေးထားတဲ့စာရီလဲဆွေးနွေးပွဲအတွက်ပို့ထားတဲ့စာရီလဲရှိနေပါတယ်။စာရီကိုကျွန်တော်တချို့စာရီကတော့ရှည်လုံးတဲ့အတွက်နည်းနည်းလေးဟိုကောက်နှုတ်ပြီးတော့ဖော်ပြခြင်းပါတယ်။အရင်ဆုံးကတော့ဒီမောင်ဝင်းဟန်အင်းလေးဆိုပြီးကျွန်တော်တို့ပို့ထားတဲ့စာပါသူ့အောင်ကျွန်တော်ကောက်နှုတ်ဖော်ပြရမယ်ဆိုတော့သူကတော့အချက်တွေနဲ့ဖော်ပြထားပါတယ်။နံပါတ်1ကပါတီထိပ်တန်းပုဂ္ဂိုလ်အားလုံးဟာတဲ့သူကတော့ပြည်ခံဖြိုးပါတီကိုရည်ညွှန်းတာပါ။ပြည်ခိုင်ဖြိုးပါတီရဲ့ထိပ်တန်းပုဂ္ဂိုလ်အားလုံးကနိုင်ငံရေးသမားတွေမဟုတ်တဲ့အတွက်နိုင်ငံရေးသမားတစ်ယောက်မှရှိရမယ့်အရေးချင်းတွေမရှိတဲ့အပြင်ပြည်သူလူထုကိုဘယ်လိုစီးရင်ရမယ်ဆိုတာကိုမသိတဲ့အကြောင်းရွေးကောက်ပွဲကာလမဲဆွယ်စဉ်ပြောခဲ့တာတွေကတာရကပါတဲ့နံပါတ်1ကတော့ပါတီဝင်အများစုဟာဆင်ရနာရှင်ခင်မှာဆင်ရနာရှင်တွေရဲ့ဖိနှိပ်ချုပ်ချယ်အနှင်ခံရမှုတတဝင်ရဖို့နဲ့အခွင့်အရေးတွေရဖို့ရည်ရွယ်ပြီးတော့အသိဝင်ခဲ့ပြီးပြည်သူအကျိုးကိုတည်ဖို့လို့စိတ်နဲ့ဝင်နေသူကမရှိသလောက်ပါတဲ့နံပါတ်3ကတော့ပြည်သူလူထုနဲ့ကွင်းကွာပြီးတော့ ဆင်အာနာရှင်ရဲ့မတရားမှုတွေကိုမျက်စိမိတ်ထောက်ခံတဲ့သူတွေဖြစ်တဲ့အပြင်ပြည်သူဘက်ကရက်တိပြောဆိုရဲဆိုတော့ဘယ်ကိစ္စမှမဆိုဘယ်တော့မှလည်းမရှိခဲ့ပါဘူးတဲ့နံပါတ်၄ကတော့ပြည်သူတွေကိုယ်တိုင်ကပြည်ခိုင်ပြိုးပါတီဝင်တွေကစစ်တပ်ကကျော်တော့နောက်ခံပေးထားတဲ့အဖွဲ့အစည်းဝင်ခွင့်တူးကံလူရန်းစားတွေဖြစ်ပြီးပြည်သူဘက်ကမျက်နှာမမူတဲ့နိုင်ငံရေးသမားအမိခံကိုကျိုးသမားတွေလို့သဘောထားကြပါတယ်တဲ့နံပါတ်၅ကတော့ပါတီရင်းဒီမိုကရေစီမရှိတာကလည်းပါတီပေါ်မှာလူ့ယုံကြည်မှုအားနည်းစေတဲ့အပြင်ပါတီဝင်တချို့ကလည်းပါတီပေါ်မှာစိတ်ပြက်နေပြီးတော့အဓိကအချက်အားဖြင့်ကတော့ပြည်သူအကျိုးကိုတည်ဖို့ဖို့ဆိုတဲ့နိုင်ငံရေးအနှစ်သာရမရှိတာကြောင့်ပြည်ခိုင်ပြိုးပါတီကအနာဂတ်ဗမာနိုင်ငံရေးလောကကနေတဖြည်းဖြည်းပျောက်ကွယ်သွားစရာရှိတယ်လို့ယူဆပါတယ်ဆိုပြီးသူကဖော်ပြထားပါတယ်နောက်ထပ်စာစာအောင်လည်းပဲမနှမ်းလောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ရှင် video or VOA ပရိသတ်တူဆိုပြီးတော့စာရှည်ကြီးတစ်စောင်ပေးဖို့ဆွေးနွေးထားတာကိုကောင်းတော့ဖော်ပြမယ်ဆိုရင်တော့ကြံ့ခံရေးပါတီရှုံးရတာဟာလူထုပေါ်ဖိနှိပ်မှုတွေအခွင့်ထူခန္ဓာတွေကြောင့်ဆိုပြီးတော့အချက်ပေါင်း၁၁ချက်နဲ့ရေးထားပါတယ်။ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကြံ့ခံရေးနာမည်ပြောင်းရမယ်။အောက်ခြေကနေထိပ်ပိုင်းအထိလူအပြောင်းလဲတွေလုပ်ရမယ်။အထူးသဖြင့်အယိုးဆွဲနေတဲ့အကျင့်ဆိုးစိတ်ဓာတ်ဆိုးတွေပြောင်းရမယ်။အောက်ခြေမှာလည်းဖဲတိုင်းခြေတိုင်းနှလုံးတိုင်းမူရစ်ဆေးတိုင်းအခွန်ရှောင်းတဲ့အခွင့်ရေးသမားတွေမဖြစ်ဖို့လိုပါတယ်လို့ဆွေးနွေးထားပါတယ်ရှင်။
โอเคကျွန်တော်ဒီမှာမိထီလာမျိုးကဥစိမ်မော်ရဲ့စာလဲဖြည့်နေပါသေးတယ်။သူကတော့ဒီ2008ခုဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီစံချိန်စံညွှန်းနဲ့အညီပြင်ဆင်ပြောင်းလဲမှုမပြုနိုင်သေးသေးရွေးတဲ့ကြံ့ခိုင်ရေးပါတီကရွေးဟိုပြောင်းလဲသွားမှာမဟုတ်ဘူးတဲ့အခိုင်အမြဲရပ်တည်နေမှာဖြစ်ပါတယ်တဲ့2008ဖွဲ့စည်းပုံကပေးထားတဲ့အာဏာနဲ့ရပ်တည်နေတဲ့တပ်မတော်ကနောက်ခံပေးနေသေးရွေးလဲပြည်ရွေးမိမ့်မိန်သွားမှာမဟုတ်ပါဘူးတဲ့ငွေချေးဥစ္စာတနာရှိနေသေးတာနဲ့အမြဲစီဝင်းအင်အားကိုလည်းနှီးမျိုးစုံနဲ့ကြိုးပမ်းနိုင်တဲ့အတွက်လဲကြာဆုံးသွားမှာမဟုတ်ပါဘူးတဲ့ပြည်သူအများစုရဲ့အချစ်ယုံကြည်မှုအားပေးထောက်ခံမှုမရနိုင်သေးတဲ့တိုင်အောင်နဲ့ပါတီကိုပြည့်ပြင်ပြီးလူပြောင်းမှုမူပြောင်းမှုတွေရေရှိအောင်နိုင်ရေးပြူဟာကိုရေးဆွဲအကောင့်တွေဖော်ပြီးပြည်သူထောက်ခံမှုရအောင်ကြိုးပမ်းနေတာဖြစ်တာကြောင့်လဲဆက်ပြီးတည်တက်ခိုင်မြဲနေလေအောင်မယ်ဆိုပြီးတော့သူကဆွေးနွေးထားပါတယ်ခင်ဗျနောက်ဆုံးစာတစ်စောင်ရှိပါသေးတယ်နားလောင
်ဟုတ်ကဲ့သူကရန်ကုန်ကအန်ကယ်ထွန်းဆိုတဲ့သူပါသူရေးထားတာက2016ခုနှစ်အစိုးရတက်လက်တက်လာပြီးနောက်ပိုင်းကြံ့ခိုင်ရေးပါတီဟာဆက်လက်ရှင်သန်ရပ်တည်နိုင်ဦးမှာလားဒါမှမဟုတ်ရခင်တဆညာပါတီလိုပဲတဖြည်းဖြည်းမိမ့်မိန်ပြောက်ွယ်သွားမှာလားဆိုရင်အောက်ပါအကြောင်းတစ်ကြောင်းတဖြည်းဖြည်းမိမ့်မိန်ပြောက်ွယ်သွားမယ်လို့ယုံကြည်ပါတယ်ဆိုပြီးရေးထားပါတယ်ရှင်နံပါတ်၁ကတော့ပါတီနှစ်ခုလုံးဟာစစ်အစိုးရတွေကမွေးဖွားပေးလိုက်တဲ့ပါတီများဖြစ်ကြခြင်းနံပါတ်၂ကပြည်သူလူထုအကျိုးထက်စစ်အစိုးရရဲ့အာဏာတည်တံ့ခိုင်မြဲစေရန်တိုးတက်ကြေပြန့်လာစေရန်ဦးစားပေးလှုပ်ရှားခြင်းနံပါတ်၃ကစစ်အစိုးရကိုစားပြည်သူလူထုအပေါ်ဝိုင်းဝန်းဖိနှိပ်ခြင်းအနိုင်ကျင့်ခြင်းမတော်လနိုင်အောင်ဖြိုခွဲခြင်းနံပါတ်၄ကပြည်သူလူထုရတဲ့ရထိုက်တော့အကျိုးခံစားခွင့်များကိုရယူခြင်းအထက်သို့ဆက်သခြင်းတို့ကြောင့်ပြည်သူလူထုရဲ့ချစ်ခင်လေးစားမှုကိုမရဘဲနဲ့အမုန်းတရားနဲ့ယွံ့ကြောက်မှုကိုသာရခြင်းတို့ကြောင့်၎င်းတို့သည်ပြည်သူအကျိုးကိုကာကွယ်စောင့်ရှောက်ကြီးပွားတိုးတက်စေမိဒီမိုကရေစီစနစ်ကိုဆန္ဒပြင်းပြစွာလိုလာတော့ပါတီတစ်ခုအဖြစ်ရပ်တည်လိမ့်မည်ဟုပြည်သူများကမယုံကြည်ခြင်းလောလောဆယ်ရင်းနဲ့တပ်မတော်ကလည်းနိုင်ငံရေးမှတဖြည်းဖြည်းဆုတ်ခွာနိုင်ရာသို့အတွက်ကြောင့်ကြံ့ခိုင်ရေးပါတီမှာယာယီသဘောနှောက်ချန်တက်ခဲ့လို့ကြမ်းရှိနေဦးမည်ဖြစ်တော့လဲတဖြည်းဖြည်းမဲမိန်ပြက်ွက်သွားလိမ့်မည်ဟုယုံကြည်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဒီအကုံလုံးကတော့အများစုကတော့ဒီကြံ့ခိုင်ရေးပါတီနဲ့ပတ်သက်လို့ပြောတာတော့ဖွဲ့စည်းစဉ်ကလေးကနိုင်ငံရေးပါတီအဖြစ်နဲ့ရည်ရွယ်ထားတာမဟုတ်ဘဲနဲ့ရည်ရွယ်ချက်တစ်မျိုးနဲ့လှုပ်ထားပြီးနောက်မှနိုင်ငံရေးပါတီပြောင်းလိုက်တာမျိုးလို့ဒီဖွဲ့စည်းစဉ်ကလေးကပုံမှန်ငယ်ဦးဆိုတာတွေပြောတယ်နောက်ဒီကိုကျိုးစည်းဝါရှာတဲ့ကိစ္စတွေကိုဦးစားပေးတဲ့လူတွေများတယ်ဆိုပြီးပြောတယ်ဆိုတော့ဟိုကြံ့ခိုင်ရေးပါတီအနေနဲ့ဒီလိုမျိုးပေါ်လေရှေ့လျှောက်ရက်တည်မယ်ဆိုဒါတွေကိုပြင်ရမှာဖြစ်တော့ဟိုအရင်လောက်လည်းအင်အားကောင်းနိုင်မယ်အလားအလာမျိုးတွေမရှိပါဘူးဆိုတော့တစ်ချိန်တည်းမှာပဲဒီလက်ရှိရှိနေတဲ့ဒီပါတီရဲ့ထိပ်ပိုင်းကောင်းဆောင်နေအနေနဲ့ရောသူတို့ရဲ့နိုင်ငံရေးအနာဂတ်တွေအနေနဲ့ရောဘာတွေများဖြစ်လာနိုင်လဲဥမာသမ္မတဦးသိန်းစိန်တို့သူတော်ဦးရွှေမန်းတို့ဆိုလို့ရှိရင်ရောဟိုထားပါတော့ဟိုတချို့ဆိုလို့ရှိရင်ဒီပါတီတွေနဲ့တခြားပါတီတွေနဲ့ပေါင်းပြီးနိုင်ငံရေးမှာဆက်ရက်တည်တာမျိုးတွေရောဖြစ်လာနိုင်လားဆရာဦးစီသူအောင်မြင့်ရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
အဲ့ဒါတွေအကုန်ဖြစ်လာနိုင်ပါတယ်ဟိုဒီပါတီတစ်ခုအနေနဲ့အခုကျွန်တော်တို့မျိုးပေါင်းထုတ်ရမှာကဒီပြည်ခံပြုတ်ပါတီကဟိုဒီဘာကိုဆက်ပြီးတော့မှအရှိကိုသွားမလဲပေါ့နော်အခုရှေ့မှာဟိုလာတော့မဲ့အနာဂတ်ကဒီမိုကရေစီနိုင်ငံရေးကပုံပြီးတော့အလေးကဲလာမယ်ဆိုတဲ့အခါကျတော့သူဟာဟိုမဲရဖို့လိုလာတယ်ပြည်သူလူထောက်ခံမှုရဖို့လိုလာတယ်ဆိုရင်သူ့ရဲ့ကုဏတော်ကစပြီးတော့မှဟိုဒီဒီဆောက်လာတဲ့ပုံစံနဲ့အကုန်လုံးကိုသူကကြောင်းလဲမှရမယ်တော်တော်တော့မလွယ်ဘူးအဲ့ဒါဘာလဲဆိုတော့ငကိုတော့ဖွဲ့စည်းထားခြင်းတော့ကတမတော်အရာစုနဲ့ပူးပေါင်းပြီးတော့မှအာဏာယူမယ်ဆိုတဲ့ဟာမျိုးကိုသူလုံးဝသူကဖြစ်ဖို့လိုတယ်အထူးသဖြင့်ဆိုရင်တော့တမတော်ကိုဒီမိုကရေစီနိုင်ငံကိုရောက်အောင်တွန်းတင်တဲ့စီမှာဒီပါတီကလည်းပါတော့မှသာပြည်သူလူထုကဒီပါတီကိုအယုံကြည်ရှိမှဖြစ်ပါလေဒါကြောင့်မလို့သမောက်ဆုံးသူလုပ်ဖို့လိုတာတမတော်နဲ့သူကအဆက်ဖြတ်ဖို့လိုပါတယ်ဒီမှာ သမ္မတဘက်ကလည်းသမ္မတကထွက်တာနဲ့ဒါပြည်ထောင်စုပါတီကိုတွားတယ်ဆိုတဲ့ပုံစံမျိုးတွေနဲ့အဲဒီတိုင်းကိုတိဆောက်ထားတဲ့ဟာကအဲ့ဒါကိုလည်းဒီပြုပြင်ပြောင်းလဲတာမလုပ်ဘူးဆိုရင်ဒီပါတီနဲ့သမ္မတပူးတွဲပြီးတော့မြင်နေမယ်ဒီပါတီကဒီမိုကရေစီကိုတွားတာမဟုတ်ဘူးဟိုသမ္မတနဲ့ပူးပေါင်းပြီးတော့ပဲတွားတယ်ဆိုတဲ့ပုံစံမျိုးတွေမြင်နေမယ်ဆိုရင်အဖြစ်မပြေဘူးအဲ့ဒီကနေစပြီးတော့မှပြောင်းရမယ်ပြောင်းပြီးတဲ့အခါကျတော့မှတကယ်တကယ်ပြည်လူထုပါတီဖြစ်အောင်ဒီလုပ်နိုင်မယ်ဆိုရင်တော့ဒါတဖြည်းဖြည်းနဲ့ပြီးသွားရမယ်ဒါတော့မှတော်တော်ကိုမလွယ်ပါဘူးဘာဖြစ်လို့လဲဆိုတော့သူ့တိဆောက်ထားတဲ့ပုံစံကမမှန်တဲ့ခါကျတော့ဒီအာဏာရှင်တွေအုပ်ချုပ်ဆိုပြီးတော့မှအာဏာရှင်တွေကိုယ်တိုင်ကလုပ်ပြီးတဲ့ရွေးကောက်ပွဲမှာတော့မနိုင်ဘူးဆိုရင်ဒီမိုကရေစီဖြစ်မှာလုပ်မဲ့ရွေးကောက်ပွဲမှာဆိုရင်သူကအဝေးကြီးဖြစ်သွားပါလိမ့်မယ်အဲ့ဒီတော့ဟိုသူ့လက်ရှိခေါင်းဆောင်တွေစီစီချာချာစဉ်းစားဖို့လိုပါတယ်တိုင်းပြည်ပါဒီမိုကရေစီသွားဖို့အတွက်ကိုတောင်းတနေရာကနေပြီးတော့မှအကျိုးပြုတဲ့ပါတီဖြစ်ချင်တယ်ဆိုရင်တော့ပထမဦးဆုံးလုပ်ရမှာကတော့ဒီကိုကြည့်ထားပြီးသားဂျန်လူဝါဒတွေအကုန်လုံးကိုခြေဖြတ်ရမယ်ပြီးတော့မှသတ်မတော်လည်းအဆက်ဖြတ်ရမယ်အဲ့ဒါလို့စတဲ့ခါကျတော့မှသာဒီလူတွေရဲ့ယုံကြည်မှုကိုနည်းနည်းပါးပါးအထက်ရောက်ရပြီးတော့ပါတီတစ်ခုအနေနဲ့သူရည်တည်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီအစီအစဉ်ပြီးဖို့လည်း3မိနစ်ကျော်ကျော်လောက်ကြာမှသေးတယ်ဆိုတော့ဥတ္တမအူအစီအစဉ်အဆုံးမသတ်ခင်မှာကျွန်တော်မေးချင်တာတစ်ခုကတော့ဆိုတော့အခုအစဉ်လာသွားနေတဲ့ပုံစံကတော့ဘယ်လိုမှထောက်ခံမှုမရနိုင်ဘူးဆိုတော့ဒီအစဉ်လာနေခွဲထွက်ဖို့ရောပါတီတွင်းမှာဘယ်လောက်ထိပေါ်လီဟိုသူခိုင်ခိုင်မာမာအင်အားစုတွေကများများဆက်ဆက်ရှိရလားခင်ဗျာ
ကိုရကျတော့ဟိုပါလိစာထဲမှာပါတယ်၄ရပေါ့နော်၄ရလုံးပြောတဲ့အချက်တွေကလည်းအမှတ်သားတွေကအမှန်နဲ့ချက်တွေပါတယ်ခုနဦးစီတော်မြေထောက်ပြတဲ့အချက်လည်းကျွန်တော်လက်ခံပါတယ်ဒါကြောင့်လည်းဆိုပြီးခဲ့တဲ့ရုပ်ောက်ကမှာကျွန်တော်ကိုယ်တိုင်ရှုံးခဲ့ခြင်းအကြောင်းပြပါမှာအဲ့ဒီအကြောင်းတရားတွေပါပါတယ်ဒါတော့ပါတီကိုရင်းရှင်းရှင်းတမ်းဖို့ဆိုရင်အခုဆွေးနွေးပါတဲ့လူတွေရောစာမှာပါတဲ့အချက်တွေရောပါတီမှာရှိတဲ့တာဝန်ထမ်းဆောင်နေတဲ့အကြီးအကဲများပြန်လည်လေ့လာဖို့လိုပါတယ်ပါတီတခုကပြည်သူနဲ့ဝေးလို့မရပါဘူး။ပြည်သူလိုအပ်ချက်ကိုအမှန်တကယ်သိဖို့လိုပါတယ်။ပါတီနဲ့ဝင်လာတဲ့ကအခုလာပါပြီးတဲ့စနစ်မျိုးတွေတမလို့နဲ့ join နဲ့စနစ်တွေဒါတွေနဲ့ပြန်လည်လေ့လာမှုသက်ပြီးတော့ရင်းရှင်းအနာဂတ်မှာပါတီရှင်သာဖို့တဲ့ဆိုရင်တော်တော်ကြီးကိုကြိုးစားပြီးပြင်မတာနေကျွန်တော်တို့အတိုင်းအတာတခုတောင်းပြန်လာမှာဖြစ်ပါတယ်။ဒါမဲ့2015 2020ကြာကာလမှာလည်းဒါတွေကိုအုံအောင်ချင်ရနေရက်ွက်ချေးရစီဝီဘူးအစင်းသာစဒီတို့ကမကြိုက်တော့ဘူးဆိုတာလည်းအမှန်ပဲဖြစ်ပါတယ
်
မြို့နယ်အသွေးမျိုးတွေကိုလည်းတော်တော်များများမြို့နယ်တွေမှာခလုံး
ဟုတ်ကဲ့ဆရာဦးတင်မဦးကျွန်တော်စီစဉ်ရလဲအချိန်အတလောက်ပဲရတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးတဲ့ပြည်ခံပြိုးပါတီရဦးတင်မဦးသတင်းစာဆရာဦးစီတော်အောင်မြင့်နဲ့တခြားပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောလူသူကိုရန်နိုင်တဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာစီစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်နေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင်။
ဆာရီအာရေဗျအစိုးရကအီရန်အစိုးရနဲ့တန်တမန်ဆက်ဆံရေးထားရှိတာကိုပြစ်လို့ယူဆပြီးတော့ရှီယာဘာသာရေးခေါင်းဆောင်ကိုကွပ်မျက်လိုက်တာဟာမုန်းတင်းမှုနဲ့တပ်ဖြတ်တာဖြစ်လို့ပြစ်မှုမြောက်ပြီးတော့အဲ့ဒီပြစ်မှုကိုဖုံးကွယ်ထားလို့မရပါဘူးလို့အီရန်သမ္မတဟာဆန်ရိုဟာနီကပြောကြားလိုက်ပါတယ်။ဘာသာရေးခေါင်းဆောင်ရှိတ်နီမာအယ်နီမာနဲ့အတူအကြမ်းဖက်မှုနဲ့ဆက်ဆက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထားတဲ့အကျဉ်းသား46ယောက်ကိုဆာရီအစိုးရကဇန်နဝါရီလ2ရက်နေ့မှာကွပ်မျက်ကြောင်းကြေညာသွားပါတယ်။ဒီဆော်ရီအာရေဗျနိုင်ငံရဲ့မဟာမိတ်တင်တဲ့အတူကူဝိတ်နိုင်ငံကတော့အီရန်နဲ့တန်တမန်ဆက်ဆံရေးကိုဖျက်တောင်းလိုက်ပါတယ်။ကမ္ဘာအစုရှယ်ယာဈေးကွက်မှာအမေရိကန်ပြည်သူစုကအစုရှယ်ယာဈေးကွက်တွေဟာအင်္ဂါနေ့အစောပိုင်းမှာတော့တိတ်ပြီးတော့အထူးခြားတဲ့အပြောင်းအလဲမတွေ့ရသေးပါဘူး။တရုတ်နိုင်ငံမှာအစုရှယ်ယာတွေအယောင်မှာ900ခန့်လုံးနီးပါးဈေးကျပြီးတော့ကမ္ဘာတစ်လွှားကဈေးကွက်တွေပါလိုက်ပြီးတော့ဈေးတွေကျကုန်တဲ့နောက်တစ်ရက်မှာတော့အတက်ကျတိတ်မြင့်နေတဲ့တရုတ်အစုရှယ်ယာဈေးကွက်တွေအင်္ဂါနေ့မှာဈေးငြိမ်နဲ့ပိတ်သွားခဲ့တာဖြစ်ပါတယ်။တင်းတင်းလာနေဈေးကြီးကျယ်ကြလို့တာဝန်ရှိသူတွေရှယ်ယာအယောင်ဝယ်တွေပိတ်ထားခဲ့ရပါတယ်။ထိုင်းနိုင်ငံရဲတပ်ဖွဲ့ရဲ့အင်တာနက် website အများပြားကို anonymous ဆိုတဲ့ hacker computer ထိုးဖောက်တိုက်ခိုက်သူတွေကထိုးဖောက်ဝင်ရောက်ပြီးတော့ထိုင်းနိုင်ငံရဲ့တရားရေးစနစ်ကိုဝေဖန်ရှုံချသွားပါလိမ့်။တရုတ်မြန်မာနယ်စပ်မှာမြေမြုံမိုင်းပေါက်ကွဲပြီးတော့တရုတ်နိုင်ငံသားတဦးထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာတရုတ်ကမြန်မာဘက်ကိုတရားဝင်ကန့်ကွက်ခဲ့တယ်လို့တရုတ်ဘက်ကပြောကြားသွားပါတယ်။မြေမြုံမိုင်းတစ်လုံးပေါက်ကွဲပြီးတော့လူတဦးဒဏ်ရာရခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူကပြောပြီးတော့ဘယ်နေရာမှာပေါက်ကွဲလဲဆိုတာတော့ပြောမသွားခဲ့ပါဘူးရှင့်။
သ တရင်ချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးသွားတာပါ။ဒီညအတွက်စီစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L Tayeb ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ24 kHz 11.33 ည၊လိုင်းတိုမီတာ40 kHz 9.30 ၊လိုင်းတိုမီတာ48 kHz 6.85 ၊လိုင်းတိုမီတာ50 kHz 9.55နဲ့လိုင်းတိုမီတာ190 kHz 15.5ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးတဲ့အတွက်သူပဲကျေးဇူးတင်ရှိပါရှင်
This program has come to you from the Voice of America, Washington.